Welcome to the Voice of America in Burmese.
Minglam nei chin ma shin. Washington ni ro bewe American san ga ni 2020 December la 20 tanin ngwe ni mne khin season dwe go Myanmar san lo tin mne 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 ro ga ni thong lan pe ni ba bi. Chuma khin myo tat ba. Di mne khin tanin dwe go mat tain yi thai ne du pyo pya pe ba me.အမေရိကန်နိုင်ငံမှာ COVID-19 အတွက်အရေးပေါ်သုံးစွဲခွင့်လူတရမြောက်ချပေးလိုက်တဲ့မိုဒါနာကာကွယ်ဆေးကိုနိုင်ငံတစ်လွှားဖြန့်ဝေပေးဖို့အတွက်စလုံနေပြီဖြစ်ပြီးတနင်္လာနေ့မှာဒီဆေးကိုစတင်ထိုးနှံပေးနိုင်တော့မှာဖြစ်ပါတယ်။တနင်္လာနေ့မှာအမေရိကန်တစ်လွှားကနေရာပေါင်း 3,800 ကျော်ကိုပေးဖို့မှာဖြစ်ကြောင်းကာကွယ်ဆေးဆိုင်ရာအစီအစဉ်ကိုဦးဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီး Gustav Barna ကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်။
Distribution of Moderna vaccine has already begun. Moderna has moved
Moderna ကဝယ်ဆေးကိုဖြန့်ဝေဖို့တက်စလုံးနေပါပြီ။ဒီဆေးကို Moderna က McKesson Company ရဲ့ဖြန့်ဝေစင်တာတွေဆီကိုပို့ပေးနေပြီဖြစ်ပြီးအဲ့ဒီစင်တာတွေမှာဒီကနေ့ထုတ်ပို့ကြမှာပါ။တနင်္လာနေ့ကစပြီး American နိုင်ငံတလောကို FedEx နဲ့ UPS က truck ကားတွေနဲ့ပို့ပို့တော့မှာဖြစ်ကြောင်းပြောသွားတာပါ။ Moderna နဲ့ Pfizer Company တွေကပထမဆေးအလုံးပေါင်းသန်း20ကိုJanuary ပထမပတ်မတိုင်ခင်မှာဖြန့်ဝေပေးဖို့စီစဉ်နေကြောင်းနဲ့ဒီလိုဖြန့်ဝေပေးရမှာ American နိုင်ငံတစ်လွှားအတွက်ရန်နှုန်းကြီးညီညီမျှမျှဖြန့်ပြုပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ဒီရောဂါဟာရေရှည်ရင်ဆိုင်ရမှာဖြစ်တဲ့အတွက်ဆေးပညာရှင်တွေညွှန်ကြားကြတဲ့အတိုင်းပြည်သူတွေအနေနဲ့လူချင်းခက်ခွာခွာနေဖို့နှာခေါင်းစည်းတက်ဖို့နဲ့လက်တေချာဆေးပြီးကာကွယ်မှုတွေလုပ်ဖို့လည်းပန်ကြားခဲ့ပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ကာကွယ်ဆေးအလုံးပေါင်း2ဘီလီယံရဖို့ရှိနေပြီးနိုင်ငံပေါင်း190လောက်တဲ့လာမယ့်နှစ်ပထမ6လအတွင်းထိုးပေးနိုင်တော့မယ်လို့ WHO ကြီးကတက်ရစ်ကေဘရီယယ်စ်ကပြောပါတယ်။ဗြိတိန်နိုင်ငံမှာဒီလာတဲ့ကူးစက်မှုနှုန်းခင်းလင်းနေနေနဲ့ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာအခုအသက်ထွက်လာတဲ့ကာကွယ်ဆေးတွေမတိုးတဲ့အသွင်ပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ဟုတ်မဟုတ်သိရအောင်စနေနေ့မှာဗြိတိန်ကသိပ္ပံပညာရှင်တွေအပြင်းထန်စ조사နေကြပါတယ်။ဗြိတိန်တောင်ပိုင်းကန့်ကောင်တီမှာဒီဇင်ဘာ23ရက်နေ့ကဒီပိုးကိုစတွေ့ခဲ့တာဖြစ်ပြီးဗြိတိန်ဆိုအပ်သိပ္ပံပညာရှင်တွေကကနဦးလေလာချက်အရဒီပိုးဟာလက်ရှိပိုးထက်ကူးစက်မှုပိုများနေလို့ပြောပါတယ်။ဒီပိုးကို VUI2020/01လို့အမည်ပေးထားပါတယ်။ဒီပိုးဟာချိန်ချောက်မှုရှိလာနိုင်ကြောင်းသတိပေးချက်တွေတိုးလာနေချိန်မှာပဲတောက်ကြံလေးကတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဒီကိစ္စဆွေးနွေးဖို့ဝန်ကြီးတွေကိုအရေးပေါ်အစီအစဉ်ခေါ်ယူခဲ့ပါတယ်။ဆနေနေ့မှာတော့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးအခုချိန်ထိဒီပိုးအမျိုးအစားတွေဟာကာဝယ်ဆေးမတိုးဘူးဆိုရဲအထောက်အထားတစုံတရာမတွေ့ရကြောင်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒါပေမဲ့ဒီအသွင်ပြောင်းပိုးနဲ့ပတ်သက်ပြီးသေသေးချာချာမသိရသေးဘူးလို့လည်းပြောပါတယ်။ဒီပိုးဟာလက်ရှိကူးစက်နေတဲ့ပိုးတဲ့ရာဂိုင်နှုန်း80လောက်ပိုးပြီးကူးစက်နိုင်စွမ်းရှိတယ်လို့လည်းပြောပါတယ်။ဒါအပြင်ဗြိတိန်အရှေ့တောင်ပိုင်းဒေသနဲ့လန်ဒန်မြို့တော်အတွက်အသွားအလာတွေကိုလည်းကန့်သတ်လိုက်ပါတယ်။ကမ္ဘာကြီးပုံတွင်းလာစေတဲ့ပြဿနာကိုထိတ်တန့်ဦးစားပေးကင်တွင်မယ်လို့ကတိပြုခဲ့တဲ့အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဥရုယာဒီဆိုင်ရာနဲ့စွန့်ရင်ဆိုင်ရာအရေးကိစ္စတွေကိုကင်ကြယ်ဖို့အတွက်သူရွေးချယ်ထားတဲ့အဖွဲ့ကိုစနေနေ့မှာချပြခဲ့ပါတယ်။အဖွဲ့ဝင်6ဦးပါတဲ့ဒီသဘောဝဝန်ကျင်ဆိုင်ရာအဖွဲ့ထဲမှာလူမျိုးစုံပါဝင်ပြီးအတွေ့အကြုံရှင်းချက်တဲ့ကျွမ်းကျင်ပညာရှင်အများအပြားပါဝင်ပါတယ်။သမ္မတဟောင်းအိုဘားမားလက်ထက်က EAP သဘောဝဝန်ကျင်ကာကွယ်ရေးဌာနအကြီးအကဲဂျီနာမက်ကတီကိုယာရုသစ်ဖြစ်တဲ့အမေရိကန်နိုင်ငံရဲ့ဥရုယာဒီဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အဖို့ရွေးချယ်ပါတယ်။2018ကစပြီးမြောက်ကိုရိုလိုင်းနာပြည်နယ်တဘောဝဝန်ကျင်အရေးသွေးထိမ့်သိမ်းရေးဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်နေတဲ့ Michael Regan ကိုတော့ EAP အကြီးအကဲဖြစ်အမည်စင်တင်သွင်းခဲ့တာပါအမျိုးသမီးတူဖြစ်တဲ့ Democratic Party ကအောက်လွှတ်တော်မှ Deb Haaland ကိုတော့ပြည်ထောင်ဝန်ကြီးဖြစ်ရွေးချယ်လိုက်တယ်လို့ Michigan ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jennifer Granholm ကိုတော့စွန့်ရင်ဌာနအကြီးအကဲဖြစ် Mr. Biden ကရွေးချယ်ပါတယ်ဒါအပြင်တဘောဝဝန်ကျင်ဆိုင်ရာရှင့်နေတူဖြစ်တဲ့ Brandon Malloy ကိုတဘောဝဝန်ကျင်အရေးသွေးဆိုင်ရာကောင်စီအကြီးအကဲယာရုအတွက်ရွေးချယ်ခဲ့တယ်လို့ယာသိဥရဆိုင်ရာကျွမ်းကျင်သူတဦးဖြစ်တဲ့ Mr. Biden ရဲ့အကြံပေးဖြစ်သူ Elise Hailey ကိုတော့ American အမျိုးသားဥရယာသိဆိုင်ရာဒုတိယအကြံပေးဖြစ်ရွေးပါတယ်။တကယ်လို့ Republican တွေချီးဆိုတဲ့အထက်လွှတ်တော်ကသာအတည်ပြုပေးခဲ့မယ်ဆိုရင် Deb Haaland ဟာ American ဆိုတာကက်ပတန်အဖွဲ့ထဲမှာတာဝန်ထမ်းဆောင်တဲ့ပထမဆုံးအမေရိကန်ဌာနေတိုင်းရင်းသူတို့ဖြစ်လာမယ်အပြင်မိုက်ကယ်ရီဂန်ကလည်း EAP မှာပထမဆုံးလူမဲအမျိုးသားအကြီးအကဲဖြစ်လာတော့မှာပါဘူလ်ဂေးရီးယားနိုင်ငံမှာရှိတဲ့ရုရှားတန်ရုံးကတန်ရာရှိသူကိုတရှို့လုပ်တယ်လို့ဆွဆွဲပြီးတောက်ကြမ်းနေမှာဘူလ်ဂေးရီးယားအစိုးရကပြင်းထန်တမ်းပေးလိုက်ပါတယ် Sofia Mashia, Russia, Tayangani, Consent Nai, Dun Tokwabu, Bulgaria Nangan, Wiji Tanaga, Tinia Jet Topian Tabare, Titania Shiha, Bulgaria Machatare, American Tetrina, but the bee attended with Susanira, Nito Jani Vilo, Sua Shinriga, Piovare, Russia Suagaro, Aguro Susemua, Chinian Shibulo, Piovare, Russia Yashiri, Bulgaria Ma, General Losamuri, Lonirago, Majagan Tarim Patri, Tentria Jan. Bulgaria ka American tayong ka le chinya che thuk bian pyo su wa le.
Piyo yi American tayong mene phet nyama ba da a si sin ni gu. Mene chao na yi ga ne khona na yi thi. Pinometer 24 kilohertz 1233 nya. Pinometer 40 kilohertz 1233 nya. Pinometer 51 kilohertz 5805 ne. Pinometer 190 kilohertz 1505 ro ga ne thau le pin ni ba le shin.
VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းခွေနေမနေ့ခင်းမြန်မာနဲ့ဒေတာရင်းတင်းတွေကိုဆက်ပြီးကြီးညာနေပါတယ်ရှမအသိကြီးထိုက်ပါမြန်မာနိုင်ငံမှာစနေနေ့က COVID-19 အတည်ပြုလူနာ989ဦးထပ်တွေ့တာကြောင့်အတည်ပြုလူနာစုစုပေါင်း 135,189 ဦးရှိသွားပါပြီလူပေါင်း 23,000 နီးပါးစစ်ဆေးခဲ့တာမှာအတည်ပြုလူနာ 1,000 နီးပါးတွေ့တာပါစနေနေ့အထိဆေးရုံစင်ကွင်ရသူစုစုပေါင်းက9000ကျော်နီးပါးရှိပြီးလူနာ2000နီးပါးဆေးရုံတက်ကုသမှုခံယူနေရဆဲဖြစ်ပါတယ်။သေဆုံးသူစုစုပေါင်းက2424ဦးရှိသွားပါပြီ။ပြီးခဲ့တဲ့တောက်ကြနေ့ကနဲ့ရှင်ရင်စနေနေ့မှာစစ်ဆေးတဲ့အရေအတွက်2000လောက်ရော့သလိုယောဂဖြစ်ပွားသူအရေအတွက်လည်းလျော့ပါတယ်။ဒါပေမဲ့သေဆုံးသူအရေအတွက်မှာတော့5ဦးပိုများနေပါတယ်ရှင်။ထိုင်းနိုင်ငံမှာစနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်သူအသင့်900ကျော်ထပ်တွေ့ပြီးအများစုကရွှေ့ပြောင်းလုပ်သားတွေအများပြားရှိရာပင်လယ်စာလုပ်ငန်းတွေရှိရာဒေသမှာဖြစ်ပါတယ်။ကပီးယောဂါကိုအများစုထိန်းချုပ်ထားနိုင်ပြီဖြစ်တဲ့နိုင်ငံတွင်းမှာတရက်အတွင်းဗိုင်းရပ်စ်ကူးစက်မှုအများဆုံးအရေအတွက်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ရဲ့အနောက်တောင်ဘက်စမုတ်စခွန်ကပစွန်ဈေးမှာတောက်ကြံနေကအသက်68နှစ်အရွယ်အမျိုးသမီးကြီးတဦးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုပထမဆုံးတွေ့ခဲ့ပြီးစုစုပေါင်းကူးစက်ခံ၄ဦးတွေ့တာပ
ါสวัสดีพี่น้องประชาชนที่เคารพ
ผู้ติดเชื้อสมมุติสักคนมาปูกู้สักตูอะติ916ဦးทัดတွေ့ทาจองดีเดกะ90ยาไกนูจอกะโยคะลักษณะไม่ปะจองชื่อเปียงอลุตมะรีผิดเดหลูแลท่านနိုင်ငံရဲ့กู้สက်โยคะทิ้งชุบยีฐานะညွှန်ကြားမှုจุกกะပြောสู่ตัวราပါစမုတ်စခုံကရွှေပြောင်းလုပ်သားအများစုကမြန်မာနိုင်ငံသားတွေဖြစ်ပြီးအခုကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတွေပါသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး
။တောင်းได้รับความเดือดร้อนใน
ช่วงတွင်ကတချို့နေရာတွေမှာဒီဇင်ဘာလ19ရက်နေ့ကနေဇန်နဝါရီလ3ရက်နေ့အတွင်းအသွားအစာတားမြစ်ကန့်သတ်ချက်တချို့ကြောင့်အခက်အခဲရှိနိုင်တယ်လို့လဲစမုတ်စခုံခရိုင်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။စနေနေ့ကထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း935ဦးထပ်တွေ့တာကြောင့်ဗိုင်းရပ်စ်ကူးစက်သူပေါင်း4800ကျော်ရှိသွားပြီးသေဆုံးသူစုစုပေါင်း60ရှိပါတယ်ရှင်။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိတိတသားကျဆင်းလာပြီးမယ်လဲဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းကစနေနေ့မှာ10သန်းကျော်ကိုရောက်ရှိသွားပြီးကမ္ဘာမှာဒုတိယမြောက်ကူးစက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်။24နာရီအတွင်းကူးစက်ခံရမှု2000ကျော်တိုးလာတာလို့ကျန်းမာရေးဝန်ကြီးဌာနကဖော်ပြထားပြီးတည်ဆုံးသူစုစုပေါင်းဟာ 35,136 ဦးထိရှိသွားပါပြီ
။
လူတွေကမကြောက်ကြဘူးလို့နှကောင်းစီလက်မဝဲနောက်တကူရေးတန်ရှင်းရေးလက်ကောင်းကောင်းမလုပ်ကြလို့ကူးစက်မှုများနေတာလို့ဒေလီဒေတာကန်ပြောသွားတာပါ။နောက်နှစ်ထဲမှာကိုဗစ်ကာကွယ်ဆေးစပြီးထိုးနှံဖို့အစိုးရကပြင်ဆင်နေချိန်မှာပဲကူးစက်သူအရေအတွက်ဆယ်သန်းထိရောက်ရှိလာတာပါ။လာမယ့်နှစ်အတွင်းမှာအိန္ဒိယလူဦးရေရဲ့တန်း300လောက်ကိုကိုဗစ် -19 ကာကွယ်ဆေးစထိုးပေးဖို့အစိုးရကရည်ရွယ်ထားပြီးကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးမှာဖြစ်ပါတယ်။တရုတ်စစ်တပ်နဲ့ပတ်သက်ဆွနှမှုရှိတဲ့ဆိုရဲဆွဆွဲချက်နဲ့ဒါဇင်နဲ့ချီတဲ့တရုတ်လုပ်ငန်းကြီးတွေကိုအမေရိကန်ကပို့ကုန်တင်ပို့မှုထိန်းချုပ်ကြောင်းကြေညာပြီးနောက်မှာတော့အမေရိကန်ကအနိုင်ချင့်နေတယ်လို့တရုတ်ကစနေနေ့မှာဆွဆွဲပါတယ်။ တရုတ်ရဲ့အကြီးဆုံးချစ်ပြားထုတ်တဲ့လုပ်ငန်းကြီး SMIC ကိုလည်းထိခိုက်တက်ရောက်မယ်အမေရိကန်ရဲ့ဆောင်ရွက်ချက်ကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းတရုတ်ကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောဆိုပြီးတရုတ်ကုမ္ပဏီတွေရဲ့အခွင့်အရေးဘေးကင်းလုံခြုံမှုရှိရေးအတွက်လိုအပ်သလိုအရေးယူဆောင်ရွက်မယ်လို့လည်းကတိပြုပြောဆိုပါတယ် နိုင်ငံသားနိုင်ငံကြီးတွေကိုဆက်လက်ဖိနှိပ်ထားဖို့အတွက်ပို့ကုန်ထိန်းချုပ်မှုနဲ့တခြားအရေးယူဆောင်ရွက်ချက်တွေကိုအမေရိကန်ကလွဲသုံးစားလုပ်နေတယ်လို့လည်းတရုတ်ကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနကဆွဆွဲလိုက်ပြီးအမေရိကန်အနေနဲ့တစ်ဖက်သက်ဆုံးဖြတ်အနိုင်ကျင့်တာတွေရပ်ဖို့လည်းတောင်းဆိုပါတယ်။လုပ်ငန်းကြီးတွေနဲ့အမေရိကန်ကုမ္ပဏီတွေတွဲပက်အလုပ်လုပ်နိုင်ရေးကန့်သတ်တဲ့သ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ အမျိုးသားဖွံ့ဖြိုးရေးနှင့်ပြည်ပြောင်းလဲရေးကော်မရှင် NDRC ကကြေညာလိုက်တဲ့ပြန်လည်သုံးသပ်ရေးအစီအစဉ်အရစစ်ဖက်ဆိုင်ရာနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေပါသလိုစွန့်အင်သဘာဝအရင်းအမြစ်စိုက်ပျိုးရေးအင်တာနက်နည်းပညာနဲ့ဘန်ဒါရေးခန္ဓာလိုလုပ်ငန်းတွေပဲတွင်မှာအဆုပ်ရှေရာတွေကိုထင်းချုံမှာဖြစ်ပါတယ်
ဒီရဲ့တင်းခွင်နေနေမနေ့ကင်းသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ချရပါမယ်ရှင်တင်တော်ဝင်းမေပါကိုဗစ်
ရောဂါထိန်းချုပ်ရေးအတွက်ပါထောက်ကူပြုနိုင်တယ်လို့ပြောလာတဲ့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကိုမေးရမှာအခုလိုခွင့်ပြုပုံကိုစတင်ပြပါတယ်ဒီတန်းလိုက်ဆေးရုံကိုခွင့်ပြုလိုက်ပြီဆိုတော့တန်းလိုက်ဆေးရုံမှာအဲလူစစ်ဆေးတဲ့အခါမှာကျွန်တော်နှစ်မျိုးရှိတယ်ခင်ဗျာစစ်တဲ့အာတီတီပေါ့လို့တက်တယ်ကျွန်တော်စစ်တယ်နောက်တစ်ခုကအာတီတီစီယာပေါ့န ရှင် negative တွေကိုဖတ်ပြီး confirm လုပ်ဖို့စောစောကပြောတဲ့ RT-PCR ဖတ်ဖြစ်ဖို့လိုလာတယ်ဒီ engineer ဆိုလို့သူကဖွင့်ယူတာအရင်ဖြစ်ပါတယ်
ဟုတ်ကဲ့နောက်ခုဆက်ဆက်ပြီးတော့လောရမှာပေါ့နော်အမြန်စစ်တာလားလွတ်သွားနိုင်တာရှိတဲ့အတွက် internet ကနေပြီးတော့တွဲပြီးတော့ဆောင်ရတဲ့သဘောပေါ့ဆရာနော
်မှန်ပါတယ်မှန်ပါတယ်
ဟုတ်ကဲ့အဲ့ဒီတော့အခုလို့ဘာကြောင့်မလို့အခုချိန်မှာဖွင့်ပြချက်ရတယ်လို့ထင်လဲဆရာဆရာတို့ဆောင်ရတာကြာပြီပေါ့နော
်ဒါပေါ့စစ်စင်းပြီးပြည့်တော့ဘောင်းဆောင်ရရတာပါမှန်ပါတယ်အဲတန်းလိုက်စီးရုံကိုဒီနဲ့တကယ်နဲ့တင်တဲ့အကယ်မီစီးရုံကိုပေါ့နော်အဲတော့ဆွေးရတော့မတင်တော့စစ်စီးပြီးသွားပြီအဲတော့တန်းလိုက်စီးရုံကစစ်စီးပြီးတဲ့အခါမှာပြည့်ရင်လည်းဥစ္စာကမြန်နေအကယ်မီရတပတ်နောက်ကျတော့ပြည့်ရင်မူလေနောက်ပတ်ထဲတော့အကျိုးကြောင့်ပြန်တင်ရမယ်ပေါ့နော်ကျွန်တော်နောက်ထပ်ပုဂ္ဂိုလ်စီးရုံနေနဲ့တင်လာပါတယ်အသက်ကြီးစီးရုံနဲ့မြောက်ကလာချွေတာမျိုးစီးရင်ဒါအဲ့ဒါတွေကတော့စစ်စီးမှုအစားဒီပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ရလာတဲ့အတွက်ဘလောက်ထိဒီအစိုးရစေုံတွေမှာဝင်စပေါ်ပါနေ
လဲလက်တော့ချင်းကြီးကိစ္စရယ်တဏ္ဍာရုံတိုင်းကနေကတောင်းနေတောင်းကြောနေနေတော့ရှိနေသူ့ကိုရန်ကုန်တိုင်းမှာဖြစ်တဲ့နှုံသားတော့ကြာလာတာပေါ့နော်ဥဒိုင်းစင်နာရီမှာလည်းတကယ်လွတ်တည်ဆိုတာဖြစ်လာတယ်ဒါလက်ရှိအခြေအနေမှာတိုးတော်လည်းပဲဒီရန်ကုန်တိုင်းမှာတော့ဖြစ်ဖြစ်မှုပုဂ္ဂလိကကိုဒီတဲ့ကိုဆွဆင်းမှုဆိုပြထမှန်ညင်ကြားကိုဆက်ပြီးတော့ပူပေါင်းပါဝင်ဖို့နော်အရင်တော့ကျွန်တော်တို့ဒီဆွဆင်းမှုကိုတစ်ခုလည်းလုပ်လို့မရဘူးဥတ္တမှုအကုန်လုံးလုံးမှပုဂ္ဂလိကပါဝင်လို့ရမယ်လို့အဲဒါဆိုရညင်ကြားထားတော့နိုင်ငံလုံးမှာအဖြစ်နေရုံနဲ့အကုန်လုံးပြုမယ်ဆိုပြီးတော့ကြောက်ထားလို့အဖြစ်နေရုံအစားတာပါဆိုတော့လည်းခုတော့ဘယ်တော့ရန်ကုန်တိုင်းမှာတော့ဒီဆွဆင်းမှုကိုနည်းနည်းလေးထိလျှော့လိုက်ပါပြီလို့အဲဒီကိုဆက်ပြီးလျှောက်ထားမယ်အစ်မဲစစ်ပြီးလို့ရှိရင်ဒါတန်လျာရှိတဲ့လူနာတွေကိုထပ်ထားမှာပေါ့မစေဘူးမှာအဲ့ကလေးကြီးကစနစ်တကျပုဂ္ဂလိကစေဝင်မှာတိတိကျကျတိဆောက်ထားမယ်ဆိုရင်တော့ဒါရန်ကုန်တိုင်းအစိုးရအနေနဲ့ကြာခင်ကာလမှာပုဂ္ဂလိကကဏ္ဍမှာတိုးချဲ့ပြီးစစ်ဆေးသွားဖို့ဆိုတဲ့အစီအစဉ်တစ်ခုရရှိနေတယ် 哎，请假路线了，然后在这嘛部队里嘛，不比人家老，我心里有喜欢。啊，就是说那老几年嘛，这些不嘛呢，没啥耶，就的啊，抓起来就是，包子的两片人，我古代以前呢，还对国民啊，因哪里了，国中过了礼部嘛，拿出来，当年啊呢，境内的哎嘛，那个注意这个样样的，到伊国里家在那里嘛嘞，都以前买那里，那没出来，国里家也。这个你也搞的可以那一笔哦第一年老年老年老年刚才我呢他是的也搞你这是哪一个 percent 的哪一个老皮人你要把这个他来做讲不是哪里亲你的不啊你的比如呢不对我亲你的表现的呢
OK 谢谢那古老不对的个不如就接着人家了没有
古文呢古文好的人呢国家的一年呢做讲不比较自由嘛古文好的人呢不一样爷爷的你不大哪一个呢แต่ว่าปีรูรูเป็นมาเชียดีคงเป็นในประเทศที่เชิงชงแต่ขามาเนี่ยอันมาเนี่ยแกที่พี่รูน่ะเชียประมาณเราพอทุกนายมาตัวนี้เนี่ยหน่วยนี้เนี่ยตั้งแต่ยาลูน่าเลยทำมาพอทุกนายมาตาเรียวเนี่ยเนี่ยพอเนี่ยเนี่ยเชียมาเชิงชงมุสุราก็ปูบีที่เอาละสุดท้ายแล้วแต่คงใจเย่ชีวัยกันนะว่าเนี่ยชอบตัวไหนเนี่ยจะตัวยี่ไรกันนะปูบีอ่ะ
โอเคแล้วก็เราที่ปุ๋ยยาเซลล์นี่มาที่คงจะใส่เลยปลาละครับ
แต่คงจะใส่ก็เราปุ๋ยมาเนี่ยก็ยามาเพราะว่าเรื่องจะบีบีนี่ก็เดียวเสียไม่ผู้ตามเนี่ยเจอครับบีบีนี่ตรงตัวนั้นเราจะคนเราก็ว่าบีบีนี่ใช้ต่อเนี่ยเลยเดี๋ยวเราปุ๋ยเนี่ยเอาเสียก็ได้ทีเดียวดูวันแค่ที่เราไปเลยมั้ง
โอเคชิ้นนี้จะมาเลยถ้าเราเที่ยวกันเนี่ยจะเอาวันไหนมา
ท่านจะมาเนี่ยจ้ะชุดที่เราที่ตากันลายมือเสียวอะไรกูที่จะมาลายมาเอาไม่เอาพามีจังท่านดูเยอะจังก็ที่จะไปตรวจสินค้าเช่นเรื่องเวลูเข้าไปที่จะเรื่องอุตสาหกรรมไปจะมาไม่เอามาบ้างท่านนั่งเอเยอะจะพูดจีเก้ดูเยอะจังมันจะยังอุตส่าห์บีที่จะไปตรวจลูกเข้าไปตรวจสินค้าเช่นเรื่องเวลูมาท่านนั่งเอตรวจถ้าท่านเงินเสียที่จะมาลายตรวจมือเสียวไม่จะไปตรวจเส้นเลือดมาชิดตันไอ้มือเสียวกิโลนั่นเสียสี่ร้อยกิโลเช่าอย่างตอนนี้ดูมือเสียมองคู่กูนี่เลยที่จะทำเส้นเลือดกูพันสี่นั่งเอจังเบื่อสุดตัวละบ้างดูเยอะจังมันทุเรียนอ่ะเรียนเราดีกว่าเยอะจ้าตัวละก็รู
้ห้องทางธรรมชาติบ้านเรามันยาวมากนะเป็นพันกิโลถ้าแมวแมวเคยติดต่อก็ไม่ได้
ผู้พิการเนี่ยจะดีมาไปสู้ชาวพมูรีตัวมีลูกสาวนี่ได้ใช่ไหมผู้ใหญ่คนเดียร์ฮะอะคุณลุงอยู่ใกล้ๆวันยาวเตะสาวลานี่ละที่ป่าเลยเนี่ยจะเนี่ยที่จะนี่เลยจะช่วยสภาวะตัวละนี่กันนี่ไม่เข้าเนี่ยที่วิธีจะนี่ละที่รู้กินแล้วจะพอได้ไม่ยาวไหนละจ้าอะคุณลุงอยู่เป็นสังหารนี่จ้าล่ะพี่เด็กสบิเจ้าสุดาวาเองแต่สิมีเรื่องมือเสียมีอาบยาหาท่านละอุ่นเนื้อเนี่ยท่านจะมาเนื้อเชื่อรังขยันตักขยันเนี่ยท่านเนี่ยเลี้ยงขยันนี่มาแต่สิมีเรื่องพี่เด็กรู้เรื่องนี้ทุกอย่างสุดาวาเองกูไปกับยาวากาลามาแต่ว่าหลายก็จะที่สุดท้ายไม่ไม่เสียว่ามองคนดูดีก็แล้วแล้วยังติดเนี่ยเป็นตัวหลานนี่จะพิจารณาเลยกูเลยจะมาการมือเสียว่าเนี่ยยาสมุนไพรยูยูเอ็นโอดีซีก็เจอสุดท้ายไปปีเกเรนี่เถอะเนี่ยมาป่าวินเช่นเนี่ยเช่นตอนอาซาดีได้มาวิเศษว่ามังคุดประมาณนั้นดอลลาร์คนละสักเจ็ดล้านเท่านั้นเองนี่บีมีการฟาดเมนสักวันที่มังคุดว่าเท่าสักเจ็ดล้านที่ชี้เลยเลยยูเอ็นโอดีซีก็คำนั้นท้าไปช่วยสิ่งใดตามมาไม่ใช่ว่าเรื่องมีอะไรทั้งสิ้นนี่เราจีนก็พาตัวก็ย้อนกลับถึงช่วงอายุสั้นนี้จริงไม่ใช่ฟังคู่กันนี่ละคุณเอาอยู่ในเรื่องนั้นที่จะจำกูเลย UNODC ก็มาจ้าดิเงินงาเวทีปีท้าบาร์เลยสิจะมาไหมมาวิวอีตัวที่เป็นผู้นี้ละบ้าง
ดิ้งลาวาเช่မြန်မာနိုင်ငံတော်အမရှိတဲ့လူခွေးရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့စာနေပါ။ဒီတစ်ပတ်မှာတော့ရန်ကုန်မြို့ရဲ့အစီအစဉ်ဆုံးလူရန်စားထဲမှာပါဝင်နေတာတော့မှအစိုးရရဲ့ထောက်ပံ့ဈေးရဖို့လဲချော်နေရတဲ့သူတွေရဲ့အတန်ကိုကြားရမှာပါ။သူတို့တွေကိုအကူအညီဖြစ်စေနိုင်မယ်လို့ယူဆရတဲ့တိုင်ကြားကပေးပို့တဲ့စနစ်ကိုလည်းဒို့အတန်ကလေ့လာကြည့်ခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းတောက်အေးအောင်ကဆက်လက်ပြောပြပေးသွားမှာပါ။
အသက်23နှစ်အရွယ်မခိုင်ခင်အေးတယောက်ပလသာရွယ်ကလေးငယ်ကိုအနှီးလေးနဲ့ပိုက်ပြီးလူများကြတဲ့တိုင်ကြားစာတင်ဖို့စောင့်ဆိုင်နေပါတယ်။သူမရဲ့လက်တယ်မှာလည်းမပုံကျင်ကိုခြင်ထားပါသေးတယ်။COVID-19 ရောဂါဖြစ်ပွားနေစဉ်ကာလအတွင်းအစိုးရကသမန်အခြေခံလူသားစားရေးကိုပြည်ရဲ့ထောက်ပံ့ရေးပေးရမှာရာသီဉာဏ်နဲ့မရသူတွေကိုစာပြန်တင်ဖို့ခွင့်ပြုလိုက်တဲ့အတွက်ဒီမှလာကြတာလည်းဖြစ်ပါတယ်
။အိမ်သားလူတွေရောဂါလူတွေများလူတွေများလူတွေများကြားလို့ရှိရင်တော့ကို ကျေးလက်ဆက်ပဲကိုလှုပ်တင်လာလေးလည်းလုံးမယ်ပေါ့ဒီပါကြီးတစ်ဖက်တလားပေါ့အခုမှဈေးရောက်နေဆိုတော့ဖယ်ရည်ရင်းမယ်ပြည့်ရောက်မယ်ပေါ့ဒီလိုလည်းညာတလားလောက်ဆိုမလုံးနိုင်ဘူးနှစ်လလောက်မှအဲ့လိုမျိုးလုပ်ရမှာဒါပေမဲ့မပြေလဲတော့လည်းထွက်ရောက်ရတာပါပဲဖယ်ရည်ဒီနှစ်ရက်ရှိပါပြီထွက်ရောက်ရမသိတော့မသိပါဘူး။အမတစ်ခါတလုံးဖွဲလို့ရှိရင်၆ရာပဲမြင့်တ
ယ်။သူမဈေးလိုက်ရောင်းချိန်မှာတော့သူ့ရဲ့တလတာအရွယ်ကလေးကိုအိမ်ထဲမှာချခဲ့ပါတယ်။လှန်တရာ22ရက်ကွက်မှာနေတဲ့သူတို့မိသားစုဟာအစိုးရကတတ်မှတ်ချတဲ့တမန်လက်လုံးလက်စားဖြစ်ဖို့စီစဉ်ရဲ့အချက်တွေနဲ့ကန့်ညီနေပေမယ့်ဧပြီလကစပင်းနေတဲ့အခြေခံလူကန်းစားရွယ်ကြား6ပတ်ရည်အစီအစဉ်မှာတခါမှမရဘူးသေးပါဘူး။သူမကခေါင်းရွက်ဖြတ်ကြိုရောင်းချသူဖြစ်ပြီးသူမယောက်ျားကဒင်းငုံဟင်းသီးရွက်လက်ကားဈေးကြီးမှာကုန်ချမ်းသူဖြစ်ပါတယ်။သူကလည်းကိုဗစ် -19 ကရောဂါကြောင့်ဝင်ငွေ4000ချပ်ပိုရှာမရတော့ပါဘူး။မိသားစုဝင်4ယောက်ရှိတဲ့သူတို့မိသားစုဟာအကျွေးရဝိုင်းလာပြီးရဲ့နောက်မှာတော့သူမကလင်းမွေးသားတာမကြသေးပေမဲ့ဖယ်ရည်ထွက်မရောင်းလို့လည်းမရတော့ထွက်ရောင်းရပါတော့တယ်။
ဒီကရတော့လုံးလံတယ်ပေါ့မပြေလည်ဘူးပေါ့အဲဒါမဲ့အခုကိုဒီများကရင်များရရနေတော့တော့မဲ့ရှားရင်တော့ကိုမျိုးကအဆင်ပြေသွားတာပေါ့ဘလာဘူးဆိုပေမဲ့လည်းခွေးကြစားရတာပေါ့အဲ့လိုမျိုးဒီတော့အခု73ရက်သွင်းလို့ပါတော့အဲ့လိုတမျိုး70000တစ်ထောင်ပေါ့အဲ့လိုမျိုးသွင်းရတော့သွင်းနေပါသေးတယ်ဆိုတော့ဒီများအများရရနေတော့ဒီလည်းနိုင်ငံသားချင်းတူပြီးတော့ခွင့်ရရခြင်းနဲ့
အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားအိမ်တော်စု၄သန်းနီးပါးအတွက်ဆန်စီစာပဲနဲ့ကျပ်သွန်တို့ကိုငွေကျပ်50ဘီလီယံခန့်အသုံးပြုပြီးတော့ဧပြီလအများပြည်သူရုံးပရက်ဆေးရက်ပိတ်တုံကဝင်မြပေးခဲ့ပါတယ်။အဲ့ဒီနောက်မှာတော့ကိုဗစ်၆ပတ်ကြီးအဖြစ်ငွေကြေးတွေကို၆ပတ်ပေးခဲ့ပြီးအခုသတုဒ္ဓအကြိမ်၆ပတ်မှုမှာတော့ငွေကျပ်164ဘီလီယံနီးပါးကိုအိမ်တော်စု6တန်းကျော်အတွက်ထုတ်သုံးခဲ့ပါတယ်။အစိုးရကငွေကြေး၆ပတ်ရည်အတွက်စီစစ်ဖို့အချက်16ချက်သတ်မှတ်ထားပါတယ်။အဓိကအချက်ကတော့ကြပန်တနည်းလုံးတနည်းစားအခုအချိန်အလုံနာတာပြီးဝင်ငွေမရှိသူဖြစ်ရမယ်ဆိုတဲ့အချက်ဖြစ်ပါတယ်။လှိုင်းသားရမှနေပြီးဆိုင်ကယ်ကယ်ရီမောင်းတဲ့ကိုမင်းချစ်သူဟာငွေရေးကြေးရေးအခက်ခဲကြောင့်သူ့ဆိုင်ကယ်ကိုရောင်းချလိုက်တဲ့နောက်မှာတော့အလုံးလက်မဲ့ဖြစ်နေပါတယ်။သူလည်းအစိုးရရဲ့၆ပတ်ကြီးမရပါဘူး။
ဒီကအမကြီးကတော့သူကတွားထုတ်လာခါကျသူကသိတယ်ကိုယ်နာမည်ပါတယ်ပါပြီးတော့နေမရဘူးအဲ့လိုမျိုးပြောတော့အာကိုကလည်းတခါတုန်းကပထမတော့2000လို့တော့ထားလိုက်ပါတော့ဒီ2000လေးဆိုဘာမှပြောင်းမရှိလာပါဘူးပြောအောင်ဒီတိုင်းရယ်အခုနောက်တော့4000လာတယ်4000လာတော့ခါကျတော့ဟိုတွားတော့စိုးစိတ်ကမှတော့တပိနေမှပေးနေမှဆိုတဲ့စိတ်ကလာနေလိုက်ရယ်ဒီမှလို့သူကတော့လိုချင်တာပေါ့မပြေလဲတဲ့ချိန်မှကျတော့သူကလိုချင်တာလိုချင်တာခါကျတော့သူကတွားမိခိုင်းတယ်သာတော်မိကဘွားတော့သွားချတယ်သူ့ကချတယ်မတွေ့ဘူးနောက်တစ်ကြောသွားချတယ်မတွေ့ဘူးနောက်ဆုံးတော့မှာတော့လမ်းမတွေ့တော့လမ်းမတွေ့တော့သူ့ဝေးကြီးတဲ့ခါကျတော့ဒီမြို့စင်းတင်လာမလားတဲ့စင်းတင်လာမှကြားတယ်လို့ပြောတာပဲဟာတဲ့
အခြေခံလူတန်းစားစင်းင်းနဲ့ပါဖို့အတွက်တတ်မှတ်ချက်တွေနဲ့တိုက်ဆိုင်စစ်ဆေးဖို့တော့စေမှုယာယမှုနဲ့ရကြေးအုပ်ချုပ်ရေးတဦးချင်းစီရဲ့ဆုံးဖြတ်တဲ့အပေါ်မှာမူတည်နေရပါတချို့တော့ကြီးရွာရက်ွက်အုပ်ချုပ်ရေးမှုတွေကရက်ွက်အတွင်အင်ချီအကုန်လုံးညီပါစင်းင်းတင်ပေးလိုက်တဲ့အတွက်စားနိုင်တောင်းနိုင်တိုက်အိမ်ငယ်နေနိုင်တဲ့သူတွေပါ၆ပန့်ကြီးရရှိခဲ့ကြပြီးတချို့ရက်ွက်အုပ်ချုပ်ရေးမှုတွေကြတော့အစိုးရကတတ်မှတ်ပေးရတဲ့အချက်တွေနဲ့ကန့်ညီမယ်လို့ယူဆတဲ့အိမ်တော်စုတွေကတင်ပေးလိုက်တာတွေလည်းရှိပါတယ်။အဲ့ဒီပြဿနာကအရင်ချက်ပမာဏပိုများတဲ့သတို့သားအချိန်၆ပန့်ကြီးပေးရတဲ့အချိန်မှာစူပူမှုတွေဖြစ်စေခဲ့ပါတယ်။၆ပန့်ကြီးပေးရတဲ့နေ့မှာရက်ွက်ရုံတချို့မှာ၆ပန့်ကြီးမရတဲ့ယာနဲ့ချီတဲ့လူအုပ်ကြီးရှိပါတယ်။ဦးလေးနိုင်ရကတိုင်းတရာအရှိပိုင်းမျိုးနဲ့ရွှေနေမန်းကျေးရွာအုပ်စုအုပ်ချုပ်ရေးမှုဖြစ်ပြီးယာနဲ့ချီတဲ့လူတွေစုပူတဲ့အခြေအနေကိုကြုံတွေ့ခဲ့ရသူလည်းဖြစ်ပါတယ်။ဒေါသထွက်နေတဲ့လူအုပ်ကြီးကသူ့ရုံကန်တကားလေးကိုလှုပ်ခါပြီးအော်ဟစ်ခဲ့တာကြောင့်မြို့နယ်ရဲစခန်းမှုနဲ့အုပ်ချုပ်ရေးမှုတွေလာပြီးဖြည့်ရှင်းပေးခဲ့ရပါတယ်။သူက
ကျွန်တော်လည်းအားနိုင်ဆုံးမြေပြင်မတော့ဘူးပါဘောဆင်းရဲကိုရရှိအောင်လုပ်မယ်။ဒီဆင်းရဲတွေလုပ်ဖို့ဆိုတာလည်းအဲ့လိုအခက်အခဲရှိပြီးရာဆယ်ပြီးအားကောင်းမှကျွန်တော်ဆင်းရဲရတယ်ကောင်းလုပ်နိုင်မှာပြည်သူတွေအခုလိုကျွန်တော်တို့အုပ်ချုပ်ရေးပိုင်းတဲ့ပြည်သူတွေကြားမှာအခက်အခဲတွေဖြစ်လာရဲ။နာအချင်းချင်းလွဲမှားမှုတွေရှိလာတယ်ဆိုတာကတော့ဟောပေါ့သူတို့ရဲ့အသည့်ထဲမှာအိမ်တော်လူတိုင်းရရမယ်ဆိုတဲ့အသည့်တွေဝင်လာတဲ့အချက်ကပို့ပြီးတော့အဓိကကျပါတယ်။ကျွန်တော်တို့ယူဒီလိုပဲလာပြောတယ်။ပြောနေတာပဲအိမ်တော်လူတိုင်းရရမယ်လို့ပြောတာခြေကံလူတိုင်းသားမဟုတ်ဘူး။ခြေကံလူတိုင်းသားရင်ပေးတာမဟုတ်ဘူး။အိမ်တိုင်းအိမ်တော်လူတိုင်းရရမယ်ဆိုတယောက်မကြမ်းဆိုတော့သူတို့တင်းစကားတွေ တိတယ်ဆိုပြီးတော့ကျွန်တော်တို့လာပြီးတော့ပြောတဲ့အခက်အခဲတွေရှိပါတယ်အဲ့ဒီအတိတွေကြောင့်ကျွန်တော်တို့မှအခက်အခဲပေါင်းများစွာရင်ဆိုင်ခဲ့ရတာပေါ့နော
်ဒီလိုလူရနဲ့ချီပြီးစူပူမှုတွေဖြစ်ခဲ့တာဟာမျိုးရွာတွေတချို့ရဲ့ရက်ွက်ကြီးရွာအုပ်ချုပ်ရေးတော်တော်များများမှာဖြစ်ခဲ့တာဖြစ်ပါတယ်စူပူမှုရဲ့နောက်ထပ်စိန်ခေါ်မှုတစ်ခုကတော့အစိုးရကချုပ်ပြန်ပေးထားတဲ့အခြေခံလူဒန်းစားဆိုတဲ့သတ်မှတ်ချက်ပါဦးလင်းနိုင်မြတ်က
အခြေခံလူဒန်းစားဆိုတဲ့တိတိကျကျစာထုတ်ပြီးလိုက်လေစာရင်းဖတ်ပြီးတော့ဘယ်လိုလူမျိုးဘယ်လိုလူမျိုးဆိုသူကဟိုထုတ်ပြတာရရှိတယ်လေဒါမှလည်းတိကျတယ်ကျွန်တော်တို့ပေးတယ်ပေါ့ဟိုခရိုက်ပြီးရမူကကျွန်တော်တို့တိုင်းတာလို့ကျွန်တော်တို့လည်းမတတ်နိုင်ကြအနေအမ်းမျိုးဖြစ်တယ်တော်တော်ကြီးကိုခွဲခြမ်းဆိတ်ဖြားတာခက်တယ်ကျွန်တော်တို့အနေနဲ့ဆက်ရုံဆိုလည်းဆက်ရုံတိကျဆက်ရုံမလားဆိုဆက်ရုံမမရဘူးဒါလည်းကျွန်တော်လည်းသူကသူခက်ခဲနေပြီငါခက်ခဲနေပြီအဲ့လိုလည်းမဟုတ်ပြန်ဘူးဆိုတော့ခက်နေတယ်ကျွန်တော်တို့ကလည်းမြင်တွေ့နေတာဒီဆက်ရုံကဆက်ရုံတော့ဆင်းတာဟုတ်ပြီသူဆက်ရုံဆင်းနေရဲ့တရားမိသားစုတယ်မဆက်ရုံဆင်းနေရဘူးဆိုတော့သူဟိုမှလည်းအစားဝင်တွေခက်ခဲနေရတယ်ကျွန်တော်ကတွေ့နေပြန်တော့လဲဘယ်လိုပြောမလဲ
ရတဲ့နဲ့သူမရတာမရတဲ့နဲ့သူရတာရက်ွက်အုပ်ချုပ်ရင်နဲ့ညီဆက်သူတွေရတာစသဖြင့်သတင်းတွေထွက်ခဲ့ပါတယ်ဆယ်မှုအမျိုးသမီးတဦးကိုမကျေညက်လို့ဓာတ်နဲ့ခုတ်တဲ့ဖြစ်ရဖြစ်ခဲ့တယ်လို့ရက်ွက်အုပ်ချုပ်ရင်တာဝန်ရှိသူတို့ကလက်စားမှုတွေလည်းရှိခဲ့ပါတယ်တချို့ရက်ွက်အုပ်ချုပ်ရင်မှုတွေကတော့သူတို့အစိုးရချန်တင်ပြထားတဲ့စည်းရင်းရှိအိမ်တော်စုအတွက်ထောက်ပံ့ခြင်းလက်ထဲရောက်လာပေမဲ့လည်းရှောက်လွှာချက်တင်တဲ့အိမ်တော်စုတွေကိုပေးဖို့မပါလာသေးရကြောင်းထောက်ပံ့ခြင်းတွေကိုမဖြန့်ဝေတော့ဘဲပြန်အပ်လိုက်ကြပါရဲ့ဒီလိုရှုပ်ထွေလို့နဲ့ပြဿနာတွေကြောင့်အစိုးရကတော့ထောက်ပံ့ခြင်းနဲ့ပတ်သက်ပြီးတိုင်ကြားလို့ရမယ့်ဖုန်းနံပါတ်တွေထုတ်ပြန်ခဲ့တယ်လို့တိုင်ကြားစာတွေလည်းလက်ခံခဲ့ပါရဲ့နိုဝင်ဘာ16ရက်နေ့ကစပြီးတိုင်စာလက်ခံခဲ့တာဟာအချိန်3ဘက်ကျော်အတွင်းစာပေါင်း2သိန်းကျော်လက်ခံရရှိခဲ့လို့ပြည်ထောင်စုအစိုးရအဖွဲ့ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမင်းသူကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာကြေညာချပါရဲ့အဲ့ဒီတဲ့ကအလောက်ကအစမပြေလို့ထောက်ပံ့ကြီးစည်းရင်းနဲ့မပါဝင်တဲ့အတွက်ထောက်ပံ့ကြီးရယူလို့ကြောင်းတန်ကြားစာက69ရာခိုင်နှုန်းကျော်ပါတယ်။ထောက်ပံ့ကြီးအပြေအဝမရလို့တန်ကြားတာ၊ဝင့်လင်းမြင်တာမှုမရှိလို့တန်ကြားတာ၊အရင်ကထောက်ပံ့ကြီးတွေပါခဲ့ပြီးအခုမရလို့တိုင်တာ၊တင်ပြတဲ့အိမ်တော်စုအတိုင်းမဟုတ်ဘဲခြံခဲ့လို့တိုင်တာနဲ့မှန်ကန်မှုမရှိတဲ့တန်ကြားစာတွေလည်းရှိပါတယ်။ပြည်တော်စုဝန်ကြီးကတော့အမှန်တကယ်ထောက်ပံ့ဖို့ကြံခဲ့တဲ့သူတွေကိုချက်မှန်ထောက်ပံ့ပေးနိုင်အောင်မြန်မြန်ဆန်ဆန်ဆောင်ရွက်ပေးသွားမယ်လို့ပြောရပါတယ်။ဒါပေမဲ့အုပ်ချုပ်ရေးမှူးရုံးကိုအခါခါသွားရလို့စိတ်ကြအာရော်လာတဲ့မခိုင်စင်အေးကတော့
မင်းတို့လင်းတော့ပါဘူး။သူကသူများကရရပြီးမှကိုရအောင်မရတော့ဘူးခင်ဗျာ။ဒါရင်တော့ဒီကနေပ
ါဒို့တန်တဲ့အင်တာဗျူးပြီးနောက်နေ့ရက်မှာတော့မခိုင်စင်အေးတို့ရက်ွက်အုပ်ချုပ်ရေးမှူးကဆုံးဖြတ်ချက်ပြောင်းပြီးသူမကို၆ပန်းကြီးမိသားကိုခေါ်ပေးခဲ့ပါတယ်။၆ပန်းကြီးနဲ့လွှဲချော်ခဲ့တဲ့တခြားသူတွေကတော့သူ့လိုကံကောင်းနိုင်မှမလား။
ကိုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာကသတင်းတောက်အေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒိုးအတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလမ်းတာဝန်ရှိသူနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရှင
် VOE American တန်ကနေပြီးဆက်လက်တန်ပြနေပါတယ်2020မြမရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲအထူးစီစဉ်တဲ့ကို VOE ကတင်ဆက်ပေးနေရမှာ အခုနောက်ဆုံးအပတ်ဖြစ်နေတော့ရွေးကောက်ပွဲအလွန်အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်သွားဖို့ရှိပါတယ်။ Channel FFE Editor ကိုမှုတက်ကစီစဉ်တင်ဆက်ပေးထားပါမယ်။
ပါပါခင်ဗျာပတ်စင်တင်ဆက်ပေးနေကြဖြစ်တဲ့ရေကောက်ပွဲလုံးကောင်းဝိုင်းဆွေးနွေးပွဲသူစီတင်ကနေကြိုဆိုလိုက်ပါတယ်ဒီဘက်မှာတော့ရေကောက်ပွဲလုံးမြို့သားညီညွတ်ရေးအစိုးရဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်ပါပါဝင်ဆွေးနွေးပေးဖို့အတွက်ဒီဒီမိုကရေစီရေးဖက်ဒရယ်အရေးနဲ့ခြေကံဥပဒေဆိုင်ရာကျွမ်းကျင်သူတွေဖြစ်တဲ့ဆိုင်ဆရာဦးကျော်ဝင်ဖြစ်ပါတယ်အခုကချင်းမျိုးသားများဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဦးမိုင်စဖြစ်ပါတယ်နောက်တစ်ခါဒီကချင်းပြည်နယ်ပြည်သူ့ပါတီရဲ့ဒုက္ခရတဲ့ဒေါ်ဘဲဦးဖြစ်ပါတယ်ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီရွေးကောက်ပွဲလုံးမြို့သားညီညွတ်ရေးအစိုးရဆိုတဲ့ကောင်းတဲ့ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့လက်ရှိအချိန်မှာလည်းဒီနိုင်ငံပါတီဖြစ်တဲ့လူသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဒီမြို့သားညီညွတ်ရေးအစိုးရဆိုတဲ့ဒီအကြောင်းအရာကိုပြောဆိုနေလို့ဒီလိုတိုင်းရင်းသားတွေနဲ့လည်းဒီပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်တာဒီနောက်ပါတီဆွေးနွေးဖို့လှုပ်ဆောင်နေရတယ်လည်းရှိပါတယ်။ဆိုတော့မြို့သားညီညွတ်ရေးအစိုးရဆိုတဲ့ဒီအကြောင်းအရာကိုပြောတဲ့အခါမှာကျွန်တော်ဒီအင်အားစုတွေဓာတ်တွေကဒီဆွေးနွေးကြည့်နိုင်မှုသဘောထားဓာတ်ညီမှုတွေကိစ္စတွေကျွန်တော်ထည့်သွင်းဆွေးနွေးဖို့ရှိပါတယ်ဒီအချိန်မှာဆိုတော့အရင်ဆုံးတော့ကျွန်တော်ဒီတိုင်းသားရဲ့ဘက်အချက်ပေါ့နော်ဆိုတော့ဒီစပြီးနေကြပါတယ်ဒါကပါလဲဆိုတော့ဒီမြို့သားညီညွတ်ရေးအစိုးရမြို့သားညီညွတ်ရေးအစိုးရလို့ပြောဆိုနေတဲ့အခြေအနေပေါ်မှာမြို့သားညီညွတ်ရေးအစိုးရဘယ်လိုမျိုးညှော်နေတာလဲဘယ်လိုပုံပေါ်စေချင်တဲ့ဌာနရှိတယ်ပေါ့အဲ့တော့ဒီမကြတဲ့မှာပဲဒီတိုင်းသားတွေနဲ့ဒီနိုင်ငံပါတီနဲ့ဒီပြည်သူ့ဆွေးနွေးမှုတွေရှိတဲ့အခါပြည်သူ့ဆွေးနွေးမှုရှိတဲ့အခါကျတော့ဘီဘောအနေဘာတွေများရလဒ်တွေထွက်လာဖို့ညှော်နေတာမျိုးရှိတယ်လေပေါ့ဆိုတော့ဒါကိုအရင်စပြီးဆွေးနွေးပြေးနေကြပါတယ်အရင်ဆုံးတော့ကျွန်တော်ဆရာဦးငိုင်စကိုစပြီးဆွေးနွေးမှုဖိတ်ခေါ်ကြပါတယ်ခင်ဗျာ
အမျိုးသားညီညွတ်ရေးအစိုးရဖွဲ့ဆိုတာကကျွန်တော်တို့ကတကယ်တမ်းပြောရင်တို့ရဲ့တရင်းစာရှင်းလင်းပွဲတွေမှာကြားရတဲ့အဆင်ပြေရှိသေးတယ်ကျွန်တော်တို့စီကိုမျိုးသားဒီမိုစီဖွဲ့ချုပ်ကပို့ရစာအထဲမှာ ਨੇ အဲ့ဒီကိစ္စလုံးဝမပါသေးပါဘူးမပါဘဲနဲ့ပါပဲပါလေဆိုရင်တော့ဒီမိုကရေစီအနာဂတ်မှာပြည်တော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နေရမှာပူးပေါင်းဆောင်ရွက်လင့်မယ်လို့မျှော်လင့်တယ်ကြောင်းဒါပဲပါတယ်ဆိုတော့ကျွန်တော်အနေနဲ့ပြောချင်တာကအဲ့ဒီအစားအပေါ်မှာပဲပြောချင်သေးတယ်။ကျွန်တော်တို့ကိုမျှော်လင့်ကြောင်းပေါ်ပြတဲ့စာအနာဂတ်ဖက်ဒရယ်ဒီမိုစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့လို့ပြောတဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကလည်းပဲဖက်ဒရယ်ဒီမိုစီပြည်ထောင်စုတည်ဆောက်တဲ့အခါမှာကျွန်တော်တို့အမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အချက်နဲ့ချက်ပင်လုံကတိကဝတ်နဲ့ပင်လုံသာချက်ကိုချိန်ခံပြီးတော့ပူးပေါင်းဆောင်ရွက်ပါမယ်ဆိုတာကိုကျွန်တော်ပြန်ကြားခဲ့ပါတယ်နော်အခုထိတော့ကျွန်တော်တို့ဆီမှာအမျိုးသားငြိမ်းချမ်းရေးဆိုရဖွဲ့ဖွဲ့စည်းဖို့ကိစ္စလုံးဝကျွန်တော်တို့ဆီကိုကန့်လန့်ထားတာလည်းမရှိသေးတဲ့အတွက်ကြောင့်အဲ့ဒီဟာနဲ့ကျွန်တော်မှတ်ချက်မပြီးလို့ဒီပါဘူးနော်ဟုတ်ကဲ့ကျေးဇူးပါ
ကျွန်မတော်တွဲခုအနေနဲ့ပေါ့ဒီပေါ်မှာမင်္ဂလာဆွေးနွေးတင်တာရှိတယ်ဒီလက်မကြခင်မှာဒီပြေဆုံးဆွေးနွေးရောမယ်ဒီအနိုင်ရပါတီနဲ့တိုင်းရင်းသားတွေကြားထဲကဆွေးနွေးမှုတွေကဘယ်လိုရလက်တွေဖက်လာနိုင်မယ်လို့ညွှန်နေတာလို့ရှိတယ
်ဟုတ်ကဲ့ပါကျွန်တော်တို့ဆီကိုလည်းပဲကျွန်တော်တို့ပါတီကိုပို့ပေးပို့တဲ့စာကိုလက်ခံရရှိပါတယ်အဲ့တော့ကျမတို့အနေနဲ့လည်းစာအုပ်လက်ခံရရှိကြောင်းနဲ့ဒီစက်ခွန်ပင်လုံကိုအခြေခံတဲ့ကျမတို့ Federal Democracy စနစ်ကိုထူထောင်နိုင်ဖို့ကိုပိုင်ကြံ့ခန်းခွင့်နဲ့ကိုပိုင်အုပ်ချုပ်ခွင့်စတဲ့ဓာတ်ညီညီအခွင့်အရေးတွေကိုပေါ်ဆောင်နိုင်ဖို့အတွက်ကျမတို့မျှော်လင့်ချက်ရှိတယ်အဲ့လိုမျှော်လင့်တယ်ပူးပေါင်းဆောင်ရွက်နိုင်မယ်လို့ယုံကြည်တယ်ဆိုတဲ့အကြောင်းပဲကျမတို့စာပို့ခဲ့ပါတယ်အဲ့တော့အနာဂတ်မှာတော့ဒီလိုကျမတို့ကျန်စာပို့ထားတဲ့လူတွေနဲ့ဥစွာဆွေးနွေးမယ်လို့လည်းဒီမီဒီယာတွေမှာတွေ့ရပါတယ်အဲ့တော့လက်ရှိအနေထားတော့ဘယ်တော့ဘယ်လိုဆွေးနွေးမယ်ဆိုတာကျမတို့စီဘာမှအကြောင်းမကြားသေးတဲ့အတွက်ပေါ့နော်အဲကျမတို့ကလည်းသူတို့ဘက်ကဘယ်လိုပြောလာမယ်ဆိုတဲ့အပေါ်မှာမူတည်တော့ပဲအဲကျမတို့ဘက်ကဆွေးနွေးမှာဖြစ်တဲ့အတွက်ကျမလက်ရှိကတော့ဒီလောက်ပဲဆွေးနွေးချင်ပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဆရာဦးကျော်ဝင်တော့ကျွန်တော်ဒီမြို့သားညီညွတ်ရေးအစိုးရကဒီပုံစံနဲ့လာရအခြေအနေကိုအဓိကထားပြီးမေးချင်ပါတယ်ဆိုတော့ဒီမြို့သားညီညွတ်ရေးအစိုးရဆိုတာမျိုးကျွန်တော်တို့ဒီအချိန်ချိန်မှာဒီပြောဆိုနေကြတာလည်းရှိတဲ့အခါကျတော့ဟိုတကယ်လို့ဒီလာမယ့်ဒီအစိုးရသက်တမ်းတွေမှာဒီအစိုးရဖွဲ့စည်းရတဲ့နေရာမြို့သားညီညွတ်ရေးအစိုးရကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးဒီဖြစ်တဲ့နေဘာတွေကိုအဓိကထားပြီးတော့ဟိုလှုပ်ဆောင်တဲ့နေရာလို့ကြားနေနေဟိုယူဆတယ်မရှိတာဒီပုံမှာတစ်ချက်တော့ဆွေးနွေးပြပါအောင်ကြာ
တော့မြို့သားညီညွတ်ရေးအစိုးရဆိုတာတော့ကြာအကွဲပြေးတွေတိတ်ကြတဲ့တိုင်းပြည်ရဲ့အတွက်နောက်တိုင်းပညာရှင်တွေကပေါ်ထုတ်တဲ့ UI တစ်ခုလို့ထင်တယ်။ဘုဘောအဲ့ဒါကလည်းဗမာပြည်မှာလက်တွေ့လုပ်လို့ရမရတော့အများကြီးစဉ်းစားရရှိ။အောက်ဆိုကျွန်တော်တို့ဒီမှာယုံကြည်မှုဝင် UI တိတ်အားနေတာကို။ဒါကြောင့်လည်းမကွဲဘူးတဲ့ပါတီဆိုတိတ်မရှိ။ပါတီတစ်ခုတည်းတော့ကွဲလွန်လို့ဒီလိုပါတီရေစုလို့ပါတာဆိုကိုကွဲဖို့ပြဲဖို့များနိုင်။
ဘာပဲပြောပြောဒလူဟာမျိုးကိုလုတ်ဖို့စိတ်ကူးရဲဆိုရဲဘာပဲပြောကျွန်တော်ကြူပါတယ်သို့တော့ဒါကိုလက်တွေ့လုတ်ဖို့တော့နည်းနည်းခက်မလားမသိအဲ့တော့ကျွန်တော်ကတော့ဖြစ်စေချင်တာကကျွန်တော်တို့မှာရှိပြီးသားပေါ့ဘူကျောင်းဆန်ကိုယ်တိုင်ချခဲ့တဲ့ဤတော်စုရဲ့အုံမြင့်စရာရှိတယ်အဲ့ဒီအုံမြင့်တိုင်းသွားကြတာကပိုးပြီးတော့အစဉ်ပြေလိမ့်မထင်ဘူးအဲ့ဒါတော့အကျန်းလို့ပြောရင်ပေါ့ဗျာ50ကွန်ပင်လုံးပေါ့အဲ့ဒီ50ကွန်ပင်လုံးမှာပင်လုံးစိတ်တက်ဆိုတာရှိတယ်ပင်လုံးသဘောတူတူချက်ဆိုတာရှိတယ်ပင်လုံးဂရိကဝိဆိုတာရှိအကျန်းလို့ပဲကျွန်တော်တို့ဖြတ်ပြောရင်ပင်လုံးဂရိကဝိဆိုတဲ့အထက်မှာတော့ပင်လုံးစာချုပ်ရဲ့နံပါတ်5အဲ့ဒီနံပါတ်5ကဘာပါလဲဆိုတော့ကိုယ်ပိုင်ပြတ်ထန်းဝင်ပေးရမယ်ဆိုတဲ့အချက်ပါတယ်နံပါတ်6ကတော့ထားလိုက်တော့ဂရိကဝိတဲ့အကျုံးမှုနောက်နံပါတ်9ကတော့ဒီမိုကရက်တစ်ခွေးတွေပေးရမယ်ဆိုတာပါ။နောက်၈နဲ့၉နဲ့၉ကတော့အဲ့ဒီတုန်းကရှိခဲ့တဲ့တောင်တန်းဒေသ၃ခုလုံးရဲ့နောက်ဗန္ဓရေးဆိုင်ရာလွတ်လပ်ကအနည်းပြောလို့ရှိရင်အခုခေတ်ဟောနဲ့တော်တော်လေးတူတာပေါ့လေအခုခေတ် federalism နဲ့ cousin အဲ့တော့ပြောကြတဲ့ဆိုတော့၅ခွန်၈၉ဟာတပင်လုံးဂရိကဝတ်ချက်ပါဒါဒီမကအူပင်လုံးစာချုပ်ကာလကရှမ်းရဲ့ကချင်ရဲ့ချင်းရဲ့သဘောတူထားတဲ့အချက်ရှိတယ်။အဲ့ဒါကိုဘူချုံအောင်ဆိုပြန်ဖြေတဲ့နံပါတ်5အချက်မှာကျခွဲထွက်ခွင့်ကိစ္စ။အဲ့တော့ဘူချုံပြောတာတော့ခွဲထွက်ကိုမူရသဘောတူတယ်သို့တော့ဆုံးဖြတ်ချက်ကတော့တိုင်းပြည်ပြုလွတ်တော်ကြမှာဆုံးဖြတ်တာပိုကောင်းမယ်ဆိုတာပြောလိုက်တယ်ဒါလည်းသဘောတူကြ။တကယ်တိုင်းပြည်ပြုလွတ်တော်ကြတော့လေခွဲထွက်ခွင့်ကိုပေးလိုက်တာရှိ။ဒါကြောင့်ချုပ်လိုက်ရင်ပင်လုံးဂရိကဝိဆိုတာပင်လုံးသဘောတူကြငါခွန်ရှိကိုးနဲ့ခွဲထွက်ခွန်တော့လို့ရှိတာတခါအဲ့ဒါကပင်လုံးစာချုပ်ပင်လုံးစာချုပ်ပြီးတဲ့အခါကျတော့ဒေသဒေသနော်တောင်တန်းဒေသလေးလာရေးအစည်းအကမ်းသာဆိုတာထွက်လာအဲ့ဒီကျတော့ဥပုံရေးစာချုပ်ပေါ့ဥပုံရေးစာချုပ်သဘောမျိုးသူကဘာလာလဲဆိုသူကကိုလိုနီနယ်၄ခုနဲ့လွတ်လပ်တဲ့သူကနော်ပြည်နယ်ပြည်နယ်အဲ့ဒီလေးခုကိုပေါင်းပြီးတော့ပြည်တော်စုဖွဲ့မယ်ဆိုတဲ့သဘောပါလားပြောကြတဲ့ဆန်းဆိုဗမာပြည်မရယ်ဗမာပြည်မထဲမှာပါပါလဲဆိုတော့အလောင်းပြားလက်ထက်ကတိမ့်ထားတဲ့မွန်ပါတယ်နောက်တကပိုးတော်ပြားလက်ထက်ကတိမ့်ထားတဲ့ရခိုင်ပါတယ်နောက်တကကိန်းအများစုနေတဲ့နော်မြေဝတ်ကျော်မှာပါတယ်အဲ့ဒီဗမာပြည်မရယ်နောက်တကရှက်ဖက်ဒရေးရှင်းရယ်နောက်တကကချင်တောင်တန်းရဲ့ချင်းတောင်ပဲစာအဲ့ဒီလေးခုနဲ့လွတ်လပ်တဲ့ကိလွတ်လပ်တဲ့ကိရတဲ့စာချုပ်ကအခုတိအင်္ဂလိပ်ကလူတိတိယဝန်ဖြစ်တာအဲ့ဒီလေးခုအဲ့ဒီတော့ကျွန်တော်တို့မှဒါရှိပြီးသားအစတွေကလည်းကိုကျော်အောင်ဆက်ကိုလည်းချထားတယ်ပြီးတော့စုအုံမြစ်လို့ပြောလို့ရအဲ့ဒီအုံမြစ်ကိုအကျောင်းချောင်းချောင်းအကောင့်ထဲမှာပေါ်နိုင်ခဲ့တာဒီနေ့လက်တွေ့ပြန်ခေါ်တယ်ပေါ်ကြရတော့အကောင်းဆုံးဖြစ်လိမ့်မယ်ထင်ဒီနေ့ဖြစ်နေတဲ့ပြည်တွင်းစစ်ရဲစဲရေးတွေလည်းအလားအလာကောင်းလာလိမ့်မယ်ထင်အဲ့လောက်ပါ
โอเคโอเคสรุปเราจะมาต่อတွဲဘူးကိုစပြီးတက်ပြီးဝေးကျင်တာတခုอ่ะကျွန်တော်တို့ဒီလက်ရှိအချိန်မှာတော့ဒီနိုင်ငံပါတီမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီเนี่ยကဒီဆွေရဘုံတော့ဖွဲ့နိုင်တဲ့အခြေအနေနိုင်ငံထားတယ်ပေါ့ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီခုပြောနေရဒီမျိုးသားညီညွတ်ရေးပြောနောက်တစ်ခါဒီမျိုးသားညီညာစေးပြောပေါ့ဆိုတော့ဒီလိုအင်အားစုတွေကြားတဲ့ကဒီညီညာစေးကိုပြီးဆောင်မယ်ဆိုလို့ရှိရင်ဒီနိုင်ငံပါတီအနေနဲ့ဘယ်လိုသဘောထားတွေထားဖို့လိုအပ်တယ်လို့တိုင်းသားတွေရဲ့ဘက်ကလည်းမျှော်လင့်တာမျိုးရှိတယ်ဆိုတော့ဆိုရဖွဲ့စည်းရေးမှာပြည်တိုင်းနဲ့ပြည်တိုင်းဒေသကြီးနဲ့ပြည်နယ်ဆိုရဖွဲ့စည်းရေးမှာရောဒီအောင်ဆိုရဖွဲ့စည်းရေးမှာရောဘယ်လိုသဘောထားမျိုးနဲ့ဘယ်လိုလုံဆောင်မှုတွေကိုမျှော်လင့်ထားတာရှိလဲဒီပုံမှန်လေးဆက်တော့ဆွေးနွေးပြပါဦ
းအနိုင်ရပါတီအနေနဲ့အခုကတော့တို့အနေနဲ့ဆိုရဖွဲ့နိုင်ဖို့လုံလုံလောက်လောက်ပေါ့နော်အခြေအနေရှိနေပါတယ်ဒီအခြေအနေမျိုးမှာဆိုလို့ရှိရင်တို့အနေနဲ့ဘယ်လိုအဆိုရမျိုးကိုပုံဖော်မယ်တနိုင်ငံလုံးအတွက်ပေါ့နော်ဘ ഹു အဆိုရကိုရောပြည်နယ်အဆိုရကိုရောဘယ်လိုပုံစံမျိုးကိုပုံဖော်မယ်ဆိုတာတို့အောင်ကောင်းမွန်မွန်တို့စဉ်းစားတွေးခေါ်ပြီးမှစိတ်စိတ်ໃຈပုံဖော်လို့ရနိုင်တဲ့အနေအထားဖြစ်ပါတယ်။အဲ့ခါကျတော့တို့အနိုင်ရပါတီအနေနဲ့ပုံဖော်မဲ့အနေအထားဆိုလို့ရှိရင်အနာကရင်းချမ်းရေးကိုဥတည်စေချင်ပါတယ်။ကျမတို့ကရင်းချမ်းရေးကိုဥတည်မယ်ပြီးလို့ရှိရင်ကျမတို့ဖွံ့ဖြိုးတိုးတက်မှုကိုဥတည်တဲ့အစိုးရမျိုးဖြစ်စေချင်ပါတယ်။ပြီးလို့ရှိရင်သက်ဆိုင်ရာဒေသတွေမှာဆိုလို့ရှိရင်လည်းအောက်ခြေအချီးပေါ့နော်။အောက်ခြေအချီးကြီးစုအဲပေးနိုင်တယ်ပြီးလို့ရှိရင်ကျမတို့အောက်ခြေတွေမှာအလုံးမရောက်နိုင်ပြီးတိုင်အောင်တော့မှာကျမတို့ပြည်သူအတွက်လုပ်ပေးနေတဲ့ကျမတို့အဲ CSO တွေအဖွဲ့အစည်းတွေအများကြီးတယ်အဲ့ဒါတွေနဲ့ပြည်နယ်အစိုးရတွေဒုသပြပြည်နယ်အစိုးရတွေတက်တွဲပေါ်ဆောင်စီချင်ပါတယ်ဒီခေတ်ငါးနှစ်ကာလမှာဆိုလို့ရှိရင်ကျမတို့ဒီအဲလူမှုအဖွဲ့အစည်းတွေပေါ့နော်ဒီအဖွဲ့အစည်းတွေနဲ့လက်တွဲပေါ်ဆောင်မှုအင်မတန်အားနည်းပါတယ်ပေါင်းစပ်ညှိနှိုင်းမှုအင်မတန်အားနည်းပါတယ်ဒါကြောင့်မို့အစိုးရလုပ်ဆောင်မှုတက်ဒီဘက်မှာပြည်သူကတက်တက်အ အဲ့တော့ပြည်သူမှာဘလို့ကန္တာတွေအားနေနေတယ်ဘာတွေဖြစ်နေလဲဆိုတာအစိုးရမသိတယ်လို့အစိုးရလည်းပဲသူတို့အလုပ်ပဲသူတို့လုပ်နေတဲ့အခါကျတော့ပြည်သူနဲ့အစိုးရကြားမှာတော်တော်လေးကွာဟမှုရှိတယ်ပေါ့နော်အဲ့ဒါတွေကျွန်တော်မြင်နေရပါတယ်ပြီးလို့ရှိရင်နိုင်ငံရေးပါတီတွေဆိုရလဲတက်ဆိုင်ရာကိုစားပြုမှုတွေရှိတဲ့အတွက်နိုင်ငံရေးပါတီတွေနဲ့လည်းလက်တွဲဆောင်ရွက်နိုင်တဲ့ဟာတွေကိုလက်တွဲဆောင်ရွက်တင့်တယ်လို့ကျွန်တော်ဒီလိုအတံပြုချင်ပါတယ်နောက်မှဘ ਹੁ ဘက်မှာလည်းကျွန်တော်တို့ဒီတိုင်းသားအရေးကိစ္စတွေအထူးသဖြင့်ကျွန်တော်တိုင်းသားအမည်နာမကိစ္စတွေပါတယ်မှာသူတို့ဘူကြီးဌာနတစ်ခုနဲ့တစ်ခုအင်မတန်ပေါ့နော်ချစ်ဆက်မှုအားနည်းတယ်လို့မြင်ပါတယ်အဲ့လိုမျိုးကန္တာတွေဆိုလို့ရှိရင်သက်ဆိုင်ရာတိုင်းရင်းသားတွေနဲ့ဟိုအမီနာမကိစ္စတွေဥပမာပေါ့နော်အမီနာမကိစ္စတွေလွဲမားနေတယ်ဆိုလို့ရှိရင်လည်းအောက်ခြေမှာကျမတို့အဖွဲ့အစည်းတွေနဲ့အဲကျမတို့တွေ့ဆုံပြီးမှကျမတို့ပေါ့နော်အမှန်တိုင်းပဲဖြစ်စေချင်ပါတယ်ပေါ့နော်ပြီးခဲ့တဲ့ကာလတွေမှာဒါမှားရင်းတာတွေအများကြီးရှိပါတယ်တစ်ဖက်ကလည်းကျမတို့ဒီယူကောက်ပွဲကန္တာတွေမှာဆိုလို့ရှိရင်လည်းတိုင်းရင်းသားနဲ့ပတ်သက်ပြီးမှပေါ့နော်ကျမတို့ဆောင်ရွက်မှုတွေ啊ဆိုလို့ရှိရင်အင်မတန်အားနည်းတယ်အဲ့တော့အဲ့ဒါတွေကိုလည်းအစိုးရအနေမှာထိကြီးစောင့်ကြည့်ပြီးမှဆောင်ရွက်စေချင်ပါတယ်ဘ ਹੁ အစိုးရလည်းပဲအခုကအန္တရာယ်တော်တော်များများကဘ ਹੁ မှယူထားတယ်သို့တော့အောက်ခြေမှာပြဿနာဖြစ်လာလို့ရှိရင်ဘ ਹੁ အစိုးရကလည်းလက်လမ်းမမီဘူးဒီနယ်အစိုးရကလည်းလုတ်ပိုင်ခွင့်မရှိဘူးဆိုတဲ့အခါကျတော့ကျွန်တော်ပြည်သူတွေမှာအရာအချက်အခဲပေါ့နော်တွေးရပါတယ်ဒါကြောင့်မို့ဒါတွေကိုဝိုင်းဝန်းညှိနှိုင်းဆောင်ရွက်ဖို့နဲ့လက်လမ်းမမီတဲ့ကိစ္စရပ်တွေဆိုလို့ရှိရင်လည်းကျမတို့ကဒီပြည်နယ်အစိုးရကိုဒီအစိုးရဘက်ကနေပြီးမှကျမတို့အဲလုတ်ကန်ခွင့်ပေးပြီးမှဆောင်ရွက်တင်တယ်လို့ကျမတို့ပြောချင်ပါတယ်နောက်မှတချို့ကန္တာတွေမှာတော့အဲကျမတို့ပေါ့နော်လက်လမ်းမမီနိုင်တဲ့ကန္တာတွေတော့ကျမတို့လုတ်ပိုင်ခွင့်တိတိကျကျပေးပြီးမှဆောင်ရွက်မယ်ဆိုလို့ရှိရင်ပို့ပြီးတော့အောင်မြင်နိုင်မယ်လို့အဲကျမဒီလောက်ပဲပြောချင်ပါတယ်ရှင့်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာဦးကန်သာဒီပေါ်မှာကျွန်တော်ဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအဲနောက်ပိုင်းဆွေးနွေးပါမယ်ဒီထောင်စုအဆင့်ပိုင်းကတော်တော်လေးရေးကြည့်တယ်လို့သုံးသပ်ရတယ်ပေါ့နော်ခုနဆရာဦးကျော်ဝင်းပြောသလိုလေကျွန်တော်အနေနဲ့တော့ပင်လုံကတိကဝတ်ဆိုတဲ့အထဲမှာအာပင်လုံစာချုပ်ထဲကပါတဲ့ဟာကိုမပြောတော့ဘူး6ရက်နေ့မှာဖေဖော်ဝါရီလ6ရက်နေ့မှာ1948မှာကချင်ခေါင်းဆောင်တွေနဲ့ရှမ်းခေါင်းဆောင်တွေတဘောစုထားတဲ့ချက်9ရက်နေ့မှာချင်းခေါင်းဆောင်တွေရောက်လာလို့3ဖွင့်ဆိုင်ရာတဘောတူထားတဲ့ချက်10ရက်နေ့မှာပိုချောင်းအောင်ဆန်းရောက်လာလို့ဘုချောင်းဆန်းကရှမ်းကချင်ချင်းကောင်းဆောင်တွေအတင်ပြချက်ကိုသဘောတူထားတဲ့အချက်တွေဟာဂတိကဝတ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါကိုပို့ပြီးတော့ပြောခြင်းတယ်ပေါ့အဲ့ဒီထဲမှာဆိုအမျိုးသားတန်းတူရေးပါတယ်ပင်လုံစာချုပ်ထဲမှာတော့တန်းတူရေးဆိုတဲ့ကိစ္စထည့်မရေးထားတော့ဘူးဆိုတော့အခုဒီတစ်ခေါက်မှာ NLD ဟာကျွန်တော်တို့1990ခုနှစ်ရွေးကောက်ပွဲတုန်းကလည်းကျွန်တော်တို့ချင်းမျိုးသားဒီမိုစီဖွဲ့ချုပ်စဉ်1988ခရီးကဖွဲ့စည်းထားတာအဲဒီတော့ကျွန်တော်အဲဒီတော့ပြောပါတယ် UNLD ကိုပြောတယ် NLD ကအတိုင်းသားနေမင်းမှမပြိုင်ပါနဲ့လို့ပြောထားတယ်မြစ်တားရခန့်နဲ့ဒါပေမဲ့တို့အကြောင်းပြချက်ကကျွန်တော်ပါတီထဲမှာလည်းတိုင်းသားတွေရှိတဲ့အတွက်ကြောင့်တို့ကဖိခေါ်လို့ပြန်ရတာပါဆိုပြီးမှတို့ပြောတယ်ဆိုတော့အခုဒီတစ်ခေါက်မှာလည်းပဲကျွန်တော်တို့2015ကလည်းဒီလိုပြောဆိုဆွေးနွေးမှုတွေရှိခဲ့ကြောင်းများလည်းပဲအဆင်မပြေခဲ့ဘူးတို့ပြိုင်တယ်ပေါ့အဲ့ကော NLD နင်းနဲ့ဝင်ပြိုင်လာလို့ပြတ်တက်နိုင်တဲ့ခါမှာအမျိုးသားငြိမ်းရေးအစိုးရပဲခေါ်ခုနဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးတပ်ပဲခေါ်ဟင်းထိုင်းဆောင်ရွက်ဖို့လုပ်တဲ့ချိန်မှာနံပါတ်1ကတော့အရေးကြီးဆုံးကတော့တိုင်းပြည်အတွက်ငြိမ်းချမ်းရေးအရေးကြီးတယ်ငြိမ်းချမ်းရေးပေါ်ဆောင်တဲ့နေရာမှာကျွန်တော်တိုင်းရင်းသားဒီပြည်နယ်တွေခြေခံတဲ့ပါတီတွေနဲ့ကောင်းဆောင်တွေနဲ့တန်းတူညီတူဆွေးနွေးမှုကိုပေါ်ဆောင်ခဲ့တယ်လို့မြင်ပါတယ်နံပါတ်1နံပါတ်2အနေနဲ့တော့ကျွန်တော်တို့ခုနငင်းချမ်းရရဖို့အရေးအတွက်ကဘာကအခြေခံတလဲဆိုတော့ Federal Democracy ပြည်ထောင်စုတိဆောက်ဖို့ပါပဲ Federal ပြည်ထောင်စုတိဆောက်တဲ့အခါမှာဘာကိုအခြေခံမလဲလို့ပြောတဲ့အခါမှာတော်တော်များများကအမြင်အမျိုးမျိုးတွေလျှောက်တင်ပြကြပေမဲ့ကျွန်တော်အနေနဲ့တော့အခုကြမှာအမြင်တစ်ပြီးအခြေခံမှုအတိတ်တူချမှတ်တာထက်ကျွန်တော်တို့ခုနဘုချောင်းအောင်ဆန်းနဲ့ပြည်လုံးခေါင်းဆောင်တွေလက်မှတ်ထိုးတဲ့ခေါင်းဆောင်တွေကအုံမိချခဲ့ပြီးသားအုံမိရှိတဲ့လမ်းစဉ်ရှိပြီးသားဖြစ်တယ်အဲ့ဒီလမ်းစဉ်ပေါ်မှာတွားတာဟာဖြစ်ရင်နိုင်ငံတော်အတွက်အလွေဆုံးနဲ့နှိမ့်နိုင်ဆောင်ရွက်ဖို့ဟာအနည်းစားဆုံးဖြစ်မယ်လို့ယုံကြည်တယ်။ဒါကြောင့်ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာတိုင်းသားတွေရဲ့သဘောထားကိုဒီအနိုင်ရအစိုးရအနေနဲ့အနိုင်ရပါတီနဲ့တန်းတူညီတူဆောင်ရွက်ဖို့လိုလိမ့်မယ်လို့ယူဆပါတယ်။နံပါတ်3အနေနဲ့တော့ကျွန်တော်တို့အနိုင်ရပါတီအနေနဲ့တကယ်တမ်းဟိုတရင်စာချင်းလင်းပွဲမှာပြောကြတဲ့သူလိုပဲအမျိုးသားငြိမ်းရေးဆိုးရွားကိုဖုတ်စည်းမယ်ဆိုရင်လည်းအတက်နိုင်ဆုံးကန္တတီတီမှာတိုင်းရင်းသားဒီပါတီတွေရဲ့အလှည့်ကိုအနည်းဆုံးတန်းတူညီသူပေးဖို့လိုအပ်မယ်လို့ယူဆတယ်။ ပါပြုလဲဆိုစံငူနာကောင်းဖြစ်စေခြင်းနဲ့ဥပမာပြမျိုးသားလူခွင့်ရေးကော်မရှင်တွေရှိတယ်အာဂတိတိုက်ဖြည့်ရေးကော်မရှင်တွေရှိတယ်နော်ဖွဲ့စည်းပုံခြေခံဥပဒေခုံရုံးတွေရှိတယ်ဝန်ထမ်းရွေးချယ်ရေးဖွဲ့တွေရှိတယ်တကယ်တော့တကယ်ဟိုဌာနဝန်ကြီးဌာနအတီးတီးမှာဒီတာဝန်ပါလက်ခွဲဝင်ယူတာမဟုတ်ရင်တောင်မှတချို့နေရာတွေမှာအတူတကွဖူးပေါင်းဆောင်ရွက်ပြီးတော့လုပ်နိုင်တဲ့ခန်းကဏ္ဍ မှုချပေးရတော့ပြည်နယ်ကအကောင့်ထဲပေါ်ရတာများတယ်အခြေခံဥပဒေရလည်းဒီလိုပဲသွားတယ်သွားပြင်ငယ်မဲ့လေကျွန်တော်တို့ပြည်နယ်တွေမှာလည်းပဲဒေသခံတိုင်းသားပါတီကောင်းဆောင်တွေရဲ့သူနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကကျွန်တော်တိုင်းသားပါတီဟာဘာပဲဖြစ်အဲ့ဒီအပေါ်ကငွင်ကြားချက်မျိုးမရှိတဲ့အတွက်ကြောင့်ဒေသခံရဲ့ပြည်သူလူထုရဲ့အတန်ကိုပိုကြားရတယ်လို့ယုံကြည်တယ်ဒေသခံရဲ့လက်တွေ့လိုအပ်ချက်ကိုပိုသိတယ်ပိုပြီးတော့လည်းဒီဆောင်ရွက်ဖို့ဒီနှိစမ်းမှုရှိတယ်ဒါကြောင့်ဒီလိုမျိုးဒေသခံတွေရဲ့ပြည်သူလူထုရဲ့လိုအပ်ချက်ကိုခင်းနိုင်ပူးပေါင်းဆောင်ရွက်နိုင်ဖို့ဆိုရင်တော့ပြည်နယ်အစ်စ်မှာလည်းပဲဒီလက်ရှိနိုင်ရပါတည်နဲ့ပူပေါင်းဆောင်ရွက်မှုကတော့မဖြစ်မနေဆောင်ရွက်ဖို့လိုအပ်တယ်ဒါမှသာလင်ကျွန်တော်တို့နိုင်ငံမှာအဓိကငြိမ်းချမ်းရေးလိုချင်တယ်ငြိမ်းချမ်းရေးဖြစ်ဖို့အတွက်ကပြည်ထောင်စုမြန်မာနိုင်ငံဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်ဖို့လိုတယ်ကျွန်တော်တို့အုပ်ချုပ်ရေးပိုင်းတွေမှာပဲအဆပ်ပလခက်တမိုင်းကြောင့်အဆက်ဆက်မှာဗမာတိုင်းသားတွေကပဲဘိုဟိုပြည်ထောင်စုအာဏာအစစ်အစင်အကုန်လုံးချုပ်ကန့်ခမိုးကန့်တဲ့နေရာကနေအခုအရွိတ်တိရိတ်ကိုကျွန်တော်ရွိတ်သွားပြီးတော့အထက်လျော့တန်းတူညီများမှုဖြစ်လာနေဆိုရင်ပြည်ထောင်စုသားတဲ့ခုနဆရာဦးကျော်ဝင်းဆိုတဲ့တယောက်နဲ့တယောက်လူမျိုးတစ်မျိုးနဲ့သူမျိုးပါတီတစ်ခုနဲ့တစ်ခုဖြစ်ကြားမှာယုံကြည်မှုပိုရှိလာပြီးတော့လက်တွဲဆောင်ရွက်နိုင်ရင်လို့မျှော်လင့်ပါတယ်ဒါကိုပဲပြောချင်ပါတယ်နော်ကျေးဇူးပ
ါဟုတ်ကဲ့ပါပါကျွန်တော်ဆရာဦးကျော်ဝင်းကိုမေးချင်တာကတော့ကျွန်တော်တို့လက်ရှိဒီနိုင်ငံရေးဒီအကြောင်းလဲရရင်2020ရာနှစ်စတာကျွန်တော်တို့ဒီဆိုရသုံးဖက်ကိုသွားတော့မှာပေါ့နော်ဆိုတော့ဟိုဒီတစ်ဖက်မှာလည်းကျွန်တော်အင်အားစုတွေဒီမတူကြတဲ့အင်အားစုတွေဂျားတွေကဒီကျင်ကြားစေရေးညီညွတ်ရေးကလည်းဒီကျွန်တော်တို့ကတုံ့ပြန်နေရတဲ့အခြေအနေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေမျိုးမှာလာမယ့်ဒီအစိုးရစစ်လက်ထက်မှာပေါ့တော့ဒီမျိုးသားညီညွတ်ရေးတို့မျိုးသားကျင်ကြားစေတို့ဘယ်လောက်ထိမျှော်လင့်လို့ရနိုင်ပြီရှိမလဲဆိုတော့ဒါတွေကိုမျှော်လင့်လို့ရဖို့ရအတွက်ကဘယ်လိုအဓိကထားပြီးလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတော့ဒါကိုလည်းကြာချက်ဆွေးနွေးပြပါခင
်ဗျာ။ဟာပဲပြောပြောကြွက်ကြကြတာဆိုရင်ပူပေါင်းမှုလုပ်ကြတာတော့ကျွန်တော်တို့ကြိုးစားမှာပေါ့ခင်ဗျာ။သူတို့ဘလို့ဘူးအမှုလုပ်မှုလဲဆိုတော့သတော်ကျွန်တော်ပြောခဲ့တဲ့အတိုင်းရှိပြီးသားဂရိကဝတ်ဘူးเนาะအခြေခံပြီးတော့လုတ်သွားကြတာကပိုးပြီးတော့အခြေနဲ့နှိစက်လိုက်မယ်ထင်တယ်အဲ့တော့တဲ့တဲ့ပြောမယ်ဆိုလို့ရှင်တော့တဲ့လာတဲ့အစိုးရတိုင်းကနံပါတ်1အရေးကြီးတာတိုင်းရင်းသားနဲ့ပြည်တယ်ဘူးလို့ဘာဖြစ်လို့လဲဆိုတော့ဗမာနိုင်ငံကဗမာလူမျိုးတစ်မျိုးတည်းရှိတာမဟုတ်တိုင်းရင်းသားပေါင်းစုံပြည်ချင်းနေတဲ့အဲ့ဒီနိုင်ငံမျိုးမှာတိုင်းရင်းသားတွေနဲ့လူမျိုးဟောပေါ့เนาะဗမာနဲ့ကြားထဲမှာတပ်နာရှိနေတယ်ဆိုတိုက်ပြရဘယ်လိုမှမနေကြနဲ့တစ်ချက်နံပါတ်1ချက်ကတော့တက်လာတဲ့အစိုးရတွေဟာရှိပြီးသားတက်နေတပ်နာတက်တက်နေလို့ရှိရင်ဒီတိုက်ပြရလည်းဘယ်လိုမှမနေကြနဲ့အဲကြောင့်အရေးကြီးတာကတက်ကလူမျိုးစုတွေနဲ့အဆင်ပြေဖို့တူတယ်တက်လာတဲ့အစိုးရတွေကနှစ်ကတက်နေလည်းနားလည်မှုရှိဘူးအဲ့ဒီနှစ်ခုတော့ကြိုးစားသွားစေချင်တယ်ဒီလိုကြိုးစားသွားကြရတော့ကျွန်တော်တို့လိုလားတဲ့ပန်းနိုင်တခုရောက်မှာချက်သူတို့ဒီကိစ္စလည်းပြောတာပြောရတာအတော်တော့ကြိုးစားလိုက်တယ်။အခုချိန်ကြီးကတော့ကျွန်တော်တို့ကရောလင်းချက်တော့ရှိသလောက်ရှိသေးပါသေးတယ်။သို့တော့ဥပမာလည်းပြောရတော့တိတ်အားရစရာအခြေအနေတော့မဟုတ်ပေဘူးချက်ဆက်ကြိုးစားလိုက်တယ်။အဲ့ဒါတော့ပဲပြောပါမယ်။နောက်အချိန်နည်းနည်း။ဟုတ
်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးချိန်ကတော့ကျွန်တော်ဒီဟိုက5မိနစ်လောက်ကျန်ပါသေးတယ်။ဆိုတော့ဒီနောက်ဆုံးမိန့်ခွန်းလေးကိုသွားကြမှာနောက်ဆုံးမိန့်ခွန်းကတော့ကျွန်တော်အချုပ်ပေါ့ဆိုတော့ဒီကျွန်တော်ဒီမျိုးသားညီညွတ်ရေးအစိုးရလို့ကျွန်တော်တို့ဒီပြောကြတယ်တော့ဒီတိုင်းလားတွေအားလုံးနဲ့ဒီအင်အားစုတွေအားလုံးဓာတ်ရဲကဒီမျိုးသားချင်းကြားစီကိုပဲပြောတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီလာမယ့်ဒီနောက်ထပ်5နှစ်ဆိုရသက်တမ်းကိုသွားတော့မယ်ခြေနေမျိုးမှာဒီမျိုးသားချင်းကြားစီဒီမျိုးသားချင်းညွရေးကိုဟိုလောက်ဆောင်နိုင်ဖို့ရှေ့ကိုဆက်ကိုနိုင်ဖို့ဘလို့အချက်တဲတွေရှိနေတယ်ဒါကဘလို့ကြော်လွားနေတယ်လို့သူစတယ်ပေါ့ဒါကိုလည်းနောက်ဆုံးပိတ်ဒီသတင်းပေးစီချင်ပါတယ်ကျွန်တော်ဆရာမတော်တဲဘူးကပဲစတယ်သတင်းပေးပါအောင်ခင်ဗျာ
ကျက်ပါဒီလိုမျိုးသားချင်းကြားစီစောင့်ရက်တဲ့အခါမှာတော့ဒါကျမတို့အစိုးရတရားဆိုတာအခုလက်ရှိကျမတို့ဥပဒေအရလည်းပဲအဲဒီကျမတို့အစိုးရဖြစ်လာပြီဆိုလို့ရှိရင်တော့ပါတီလုံးကနေဆောင်ရွက်လို့မရဘူးပေါ့နော်အဲ့တော့ဘဟုမှာဆိုလို့ရှိရင်ကျမတို့ပြည်တော်စုအစိုးရဆိုလို့ရှိရင်သူ့နေရာမှာယူကောက်ပွဲတော်ပြန်ကျင်းပတယ်ပေါ့နော်ယူကောက်ပွဲတော်ပြန်ကျင်းပတယ်အဲ့တော့တစ်ဖက်ကကြတော့လေကျမတို့ကဒီမြို့သားရင်သားစီအစိုးရလို့ကျမတို့ပြောနေပေမဲ့ဒီအစိုးရအဖွဲ့ now boho soya your pine soya your quest a kama, two year but no criteria, tamate kamaro, he party you what not this are she do your now my party muaradigo, a line as some year nine look, your any kajaro, alumio candari, alumio cantati, alum muaradi, tame so you know, twarwa, a cake nyashilame. And tomorrow boho soya tura or tomorrow a soya chip solution. ပါတီလုပ်ငန်းတွေကိုဘယ်လိုရဘူးသက်ဆိုင်ရာကျမတို့တတ်မှတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီစဲဥပဒေဖြစ်မှာကျမတို့ပြည်သူလူထုကိုတာဝန်ခံတဲ့အစိုးရသာဖြစ်ဖို့လိုတယ်ပေါ့နော်ပါတီတစ်ခုကိုဒီအနိုင်ရပါတီတစ်ခုရဲ့မူဝါဒနဲ့ပါတီတစ်ခုရဲ့ဩဇာခံဖြစ်မဲ့ဆိုရင်တော့ကျမတို့ကဘယ်လိုမှရှေ့ဆက်သွားလို့ရမှာမဟုတ်ပါဘူးဒီလိုရှင်ကြီးအပေါ်မှာကျမတို့တိုင်း နိုင်မဲ့ကိစ္စရပ်ပြင်မှာဆိုလို့ရှိရင်ဘုံသဘောတူညီချက်ပါတဲ့မူဝါဒတစ်ခုကိုတတ်မှတ်ပြီးတော့ကျွန်တော်တို့ပြည်သူအခြေပြုပြီးမှကျွန်တော်တို့ငင်းချမ်းရေးကိုရရှိဖို့ဓာတ်ကြုံညီရေးအနာဂတ်ဖက်ဒရယ်တိဆောက်ရေးကိုအခြေခံတဲ့မူဝါဒတွေနဲ့တွားမှသာကျွန်တော်တို့အဆင်ပြေနိုင်မယ်ဆိုတာကိုကျွန်မအနေနဲ့ဆွေးနွေးလိုပါတယ်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဆရာဦးငိုက်သာချုပ်ပြီးဆွေးနွေးပေးပါဦ
းကျွန်တော်လူရင်းလေးပဲဆွေးနွေးပြပါစီကျွန်တော်ခေတ်ဆက်ဆက်မှာကျွန်တော်တို့တိုင်းသားလူနည်းစုတွေဟာပင်လုံစိတ်တက်ပြည်ထောင်စုစိတ်တက်ကိုတောက်လျှောက်ထားခဲ့တယ်လို့ကျွန်တော်အဲ့လိုသဘောပေါက်တယ်ပြည်ထောင်စုကြီးကိုတည်မြဲစေချင်လို့ဆက်တဲ့ပြည်ထောင်စုကိုတည်ဆောက်ချင်တယ်ဆိုတာလည်းကျွန်တော်ယုံကြည်တယ်ကျွန်တော်နားလည်လို့မရတဲ့အချက်နဲ့ကျွန်တော်အားမလို့အားမရဖြစ်တဲ့ချက်ကဗမာတိုင်းသားခေါင်းဆောင်တွေကပင်လုံစိတ်တက်နဲ့ပြည်ထောင်စုစိတ်တက်တကယ်မရှိဘဲနဲ့ဗမာစိတ်တက်ပဲပူထားနေကြလားလို့ကျွန်တော်ခေတ်ဆက်ဆက်မှာတန်တရားဝင်တယ်ပြည်ထောင်စုစိတ်တက်ပြည်ထောင်စုစိတ်တက်လို့ပြောပေမဲ့ဗမာစိတ်တက်ကပုံများနေလို့ပြည်ထောင်စုကြီးအတွက်ကအခြေမရှာနိုင်ဘူးလို့ကျွန်တော်ဒီလိုတွေ့ရသုံးသပ်ချက်ပေါ့နော်။ဒါကြောင့်ဒီတစ်ခေါက်တော့ NLD အစိုးရအနေနဲ့ကျွန်တော်တို့လက်ရှိနိုင်ငံတော်ရဲ့အတိုင်းပြန်ခံပုဂ္ဂိုလ်ကြီးအနေနဲ့လည်းခုဒုတိယတန်းမှာတော့ဖြစ်ရင်ပြည်လုံးစိတ်တက်ပြည်ထောင်စုစိတ်တက်တကယ်ကိုထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးတော့အဲ့ဒီအခြေခံစိတ်တက်နဲ့ဆောင်ရွက်ပြီးတော့ဘေးကိစ္စမဆိုငင်းချမ်းရေးကိစ္စဖက်ဒရယ်ပြည်ထောင်စုကိစ္စခုနအမျိုးသားညီညွတ်ရေးအစိုးရခွဲကိစ္စဆောင်ရွက်မယ်ဆိုရင်အောင်မြင်မယ်တိုင်းပြည်ငြိမ်းချမ်းမယ်တိုင်းပြည်ကောင်းမယ်ဆိုတာကိုဖော်ပြခြင်းနဲ့ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့တိုင်းသားတွေကပြည်ထောင်စုစိတ်သက်ဖက်ဒရယ်ပြည်ထောင်စုစိတ်သက်ကိုတောက်လျှောက်ထားခဲ့တယ်လို့ပဲဒီတစ်ခေါက်ကတော့ဖြစ်ရင်ဒီ NLD အစိုးရခေါင်းဆောင်အနေနဲ့လူမျိုးရေးစိတ်သက်ဗမာစိတ်သက်ဆိုတာချက်ပြည်ထောင်စုစိတ်သက်နော်ပင်လုံစိတ်တက်ကိုကျွန်တော်အနေနဲ့တော့ပင်လုံစိတ်တက်ကပြည်ထောင်စုစိတ်တက်လို့မြင်ပါတယ်ဒီပဲ function ပေါ့နော်ဒီစိတ်တက်ကိုအခြေခံပြီးတော့ဒီတစ်ခေါက်တော့ငင်းနှိုင်းဆွေးနွေးမှုဆောင်ရွက်မယ်ဆိုရင်ဒီအခြေခံမှုတစ်ခုနဲ့ပြင်ကျွန်တော်ပြည်ထောင်စုကြီးကိုခိုင်မဲတဲ့ဆက်တဲ့ပြည်ထောင်စုကြီးတည်ဆောက်နိုင်လိမ့်မယ်လို့ပြောလင့်ပါတယ်ကျေးဇူးပါနော်ဟုတ
်ကဲ့ကျောင်းကျောင်းနောက်ဆုံးမိတ်လေးဆွေးနွေးပေးပါအောင်သုံးသက်လေးပ
ါရေးဆက်ခွန်အခြေခံဥပဒေနဲ့ပတ်သက်လို့ပေါ့နော်ဘူဂျိုအောင်ဆက်ရဲ့လမ်းညွန်ခုနှစ်ချက်ဆိုတာရှိတယ်ကျွန်တော်တော့အဲ့ဒီလမ်းညွန်ခုနှစ်ချက်ကိုအခြေခံပြီးတော့စူးစမ်းကြရတော့အောင်မြင်လိမ့်မယ်ချက်အဲ့ဒီလမ်းညွန်ခုနှစ်ချက်ကိုတော့အသေးစိတ်မပြောတော့ဘူးဂျေဘူးရပြောရင်အဲ့ဒီလမ်းညွန်ခုနှစ်ချက်ထဲမှာပြည်သူတရလုံးလိုလားနေတဲ့ဒီမိုကရေစီမူတွေဒီမိုကရေစီအခွင့်အရေးတွေလည်းပါတယ်တိုင်းရင်းသားတွေလိုလားနေတဲ့ဖက်ဒရယ်မူတွေလည်းပါနောက်တစ်ခါအဲ့ဒီတုန်းကအစိုးရနဲ့တော့အဲ့ဒီတုန်းကတပ်ပေါ်ရဲ့စိုးရိမ်တော့ကဖြစ်တဲ့ဖွဲမထွက်ရဆိုတဲ့အချက်လည်းပါဖွဲမထွက်သင့်ဘူးဆိုတဲ့အချက်တစ်ခုလည်းပါနောက်ဆုံးကနိုင်ငံရေးဝါဒနဲ့ပါတယ်တိုင်းပြည်အားလုံးနဲ့လက်ဝတ်ဆက်ဆံဆူတဲ့အားလည်းပါအဲ့ဒီခုနှစ်ချက်ကိုဘူဂျုံဆန်တင်ပြီးတော့ပထမဦးဆုံးစထောက်ခံတဲ့သူကကျွန်တော်တို့ဗမာနိုင်ငံရဲ့ပထမဆုံးသမ္မတဆက်ရွှေတက်နောက်ထပ်တိုင်းရင်းသားတွေအားလုံးကလည်းဝိုင်းထောက်ခံကြအဲ့တော့အဲ့ဒီဟာကိုအားလုံးကချွန်းချက်မရှိထောက်ခံလိုက်ကြအဲ့ဒီဟာအလွန်လှပတဲ့သမိုင်းဒီသမိုင်းကြောင့်အခြေခံလေးကိုယူပြီးတော့ကျွန်တော်တို့ဆက်ပြီးတော့ကြိုးစားကြမယ်ဆိုလို့လို့လားတဲ့ဆက်လက်ပြီးတော့စုဤဆောင်ရေးအတွက်အစဉ်ပြေလိမ့်မယ်။ဒါကြောင့်ဒါဘူပဲလမ်းညွန်အနေနဲ့တစ်ဖက်လုံးဝသဘောထားသိချင်။အဲ့ဒီပူကျော်အောင်ဆက်ရဲ့လမ်းညွန်ခုနှစ်ချက်ပေါ့။ဟုတ်ပါပါပဲ။ကျေးဇူးတင်ပါတယ်။ဟု
တ်ကဲ့ခင်ဗျာ။အဲ့တော့ကျွန်တော်ဆွေးနွေးပွဲလေးအချိန်ပြည့်သွားတဲ့ဒီမှာပဲကျမှဖြစ်ပါရအောင်။ပေါင်းဝဆွေးနွေးပေးကြတဲ့ဆရာဦးကျော်ဝင်၊ဆရာဦးငိုင်စ၊ဆရာမဒေါက်တာဦးတို့ကိုကျေးဇူးတင်ကြောင်းပြောလိုပါရခင်ဗျာ။အားလုံးပဲကျေးဇူးပါခင်ဗျာ
။
အခုဆက်လက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ Christmas ရာသီဒေသချင်းအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ထွန်းထွန်းနဲ့ဂျိုးကြတို့တည်ဆိုထားတဲ့ပြီးခဲ့သောဒီဇင်ဘာဆိုတဲ့သတင်းကိုနားဆင်ကြပါခင်ဗျာ
天津就古真的对吗吧American 人家们 COVID-19 对日本东西跟卢家鸟差别来的莫达纳高位车过人家的话片尾背部对沙龙里的皮皮等你来嘛提车过沙点突然被来弄嘛皮皮等你来的嘛 American 的话你要帮东东空压就古背部嘛皮皮ကာကွယ်ဆေးဆိုင်ရာအစီအစဉ်ကိုဥဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီးဂူစတက်ဘာနာကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဗြိတိန်နိုင်ငံမှာဒီလာတဲ့ကူးစက်မှုနှုန်းဟင်းလင်းလင်းလင်းနဲ့ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာအခုအသက်ထွက်လာတဲ့ကာကွယ်ဆေးတွေမတိုးတဲ့အသင်ပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ဟုတ်မဟုတ်သိရအောင်စနေနေ့မှာဗြိတိန်ကသိပ္ပံပညာရှင်တွေအပြင်းထန်စ조사နေကြပါတယ်။ဗြိတိန်တောင်ပိုင်းကန့်ကောင်တီမှာဒီဇင်ဘာ23ရက်နေ့ကဒီပိုးကိုစတွေ့ခဲ့တာဖြစ်ပြီးဗြိတိန်ဆိုအပ်သိပ္ပံပညာရှင်တွေကနူးလေလာချက်အရဒီပိုးဟာလက်ရှိပိုးတဲ့ကူးစက်မှုပိုးများနဲ့လို့ပြောပါတယ်ဒီပိုးကို VUI2020/12/01 လို့အမည်ပေးထားပါတယ်မြန်မာနိုင်ငံမှာတော့အခုချိန်ထိ COVID-19 အကူးစက်ခံရသူဟာ13,000ကျော်ကျော်ရှိနေပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက2424ဦးရှိသွားပါပြီထိုင်းနိုင်ငံမှာတော့ဘန်ကောက်မြို့တော်ရဲ့အနောက်တောင်ဘက်စမုတ်ဆိုင်ခွန်ကပဇွန်ဈေးမှာတောက်ကြံလေးကအသက်68နှစ်အရွယ်အမျိုးသမီးကြီးတူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပထမဆုံးတွေ့ခဲ့ရပြီးအခုဆိုစုစုပေါင်းအကူးစက်ခံထားရသူ4ဦးရှိနေပြီဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းတနင်္လာကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.